Welcome to the Voice of America in Burmese.
မင်္ဂလာနေနေခင်ပါရှင် VOA American အတန်ရဲ့2022ခုနှစ် February 24ရက်ကြာသပတေးနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ထိဆွဲတင်ဆက်နေပါတယ်လိုင်းတိုမီတာ32 49ရုပ်ပြင်လိုင်းလက်မီတာ190 kHz 1505ရုပ်ကနေထိုင်းယူနားဆင်နိုင်ပါတယ်ဒီကနေ့မနေ့အစီအစဉ်အတွက်သတင်းတွေကိုတင်ဆက်တဲ့အခါမှာယူကရိန်းကျူးကျော်မှုအတွက်ယူကရိန်းပေါ်မှာကျူးကျော်မှုအတွက်အမေရိကန်လွှတ်တော်အမတ်တွေကအပြင်းထန်ဝေဖန်လိုက်တဲ့သတင်းနဲ့အတူနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရဖို့ရှိပါတယ်အဲ့ဒီနောက်မှာတော့မြန်မာကန့်ကွက်မှုပယ်ချဖို့ ICJ ကိုဂမ်ဘီယာနိုင်ငံရှောက်ထားချက်အပေါ်မှာသုံးသပ်ချက်ကိုလည်းတင်ပြမှာပါအဲ့ဒီနောက်မှာတော့
ကျွန်တော်တို့ဒီဘက်မှာကအများဆုံးပို့ကုန်ဖြစ်တဲ့ဒီကျက်တွန်ကတော့တစ်ဖက်နိုင်ငံမှာယူတဲ့ပိုင်းကျတော့လေတဲ့ကျက်တွန်ကျတော့တဲ့အတွက်ဒါပို့ရတဲ့ပစ္စည်းတွေကတော်တော်လေးကျတင်တော့တဲ့ပုံပြမှုပမာဏကျတင်တော့တဲ့အနေအထားရှိပါတယ်
။ဒါကတော့ရခိုင်နယ်စပ်ဂိတ်တွေမှာပို့ကုန်မရှိတဲ့လောက်နှဲပါနေတဲ့အခြေအနေသတင်းပေးပို့ချက်ကိုတင်ပြတဲ့အခါမှာအပြည့်အစုံကြားဖို့ရှိပါတယ်။ဖက်ပွန်ခရိုင်မှာတိုက်ပွဲတွေအတွင်ဒေသခံတချို့ထိခိုက်တိုက်ဆုံးခဲ့တဲ့အကြောင်းသတင်းပေးပို့ချက်ကိုလည်းတင်ပြမှာပါ။နောက်ပိုင်းမှာတော့ဥကျော်စန္တာရဲ့မြမအရေးသုံးသပ်ချက်ကစားကဏလူထုနဲ့ကျန်းမာရေးစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါအခုတော့နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုစောမိုးကျော်နဲ့ကိုခင်မောင်စိုးမင်းတို့ကပြောပြမှာပါရှင
်ဂရိဘော်ရုရှားကစီးအရာဘီအားပင်းနေတာကိုတုံ့ပြန်တဲ့အနေနဲ့ရုရှားကနေသဘာဝတန့်ွေတင်ဖို့မဲ့ Nord Stream 2 pipeline စီမံကိန်းအပေါ်ပိတ်ဆို့တံခိုက်အရေးယူလိုက်ကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကဗုဒ္ဓဟူးနေ့မှာကြေညာလိုက်ပါတယ်ပိုင်လန်းစီမံကိန်းလုပ်ကနေတဲ့ကုမ္ပဏီနဲ့အမှုဆောင်အရာရှိတွေအပေါ်အရေးယူတန်ခတ်လိုက်ကြောင်းဗုဒ္ဓဦးနေမှာပဲသမ္မတကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါအမေရိကန်အပါအဝင်အနောက်နိုင်ငံတွေရဲ့ရုရှားပေါ်ပိတ်ဆို့အရေးယူမှုတွေကိုတော့ဗုဒ္ဓဦးနေမှာပဲယူကရိန်းအစိုးရကကြိုဆိုလိုက်ပါတယ်ရုရှားနဲ့တင်းမာမှုတွေကြီးထွားလာနေတာကြောင့်ယူကရိန်းကလုံခြုံရေးကောင်စီအစည်းအဝေးခေါ်ယူကာအရေးပေါ်အခြေအနေကြေညာထားပါတယ်ဗြိတိန်ကနေဒါဥရောပသမ္မတကဂျာမနီစတဲ့နိုင်ငံတွေကလည်းအင်ကာနေမှာတန်ခါပိတ်ဆို့မှုတွေအသေးသေးချမှတ်ခဲ့ကြပါတယ်။ဗုဒ္ဓဦးနေမှာပဲဩစတြေးလျနိုင်ငံကရုရှားလုံခြုံရေးကောင်စီအဖွဲ့ဝင်တွေကိုပြစ်မှတ်ထားပြီးပိတ်ဆို့အရေးယူခဲ့သလိုဂျပန်နိုင်ငံကလည်းရုရှားတာဝန်ရှိသူတချို့ရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်လိုက်ပြီးဗန်နာရေးအရာကန့်သတ်ရေးယူတဲ့အစီအစဉ်တွေကိုလည်းကျင်းပလိုက်ပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းကဒုံနက်နဲ့လူဟန်စ်ဒေသတွေကိုကျူးကျော်သိမ်းပိုက်တဲ့ရုရှားသမ္မတဗလာဒီမာပူတင်လောက်ရဟာဒီမိုကရေစီကိုတိုက်ခိုက်တဲ့လောက်ရအဖြစ်အမေရိကန်ထိပ်တန်းလွှတ်တော်အမတ်တွေကပြောဆိုလိုက်ပါတယ်
။ It's stunning to see in this day and age a tyrant roll into a country. This is the same tyrant who attacked our democracy.
ဒီနေ့ဒီအချိန်ဒီလိုပြည်ကြီးထဲမှာတန်းကြီးတပီကိုပြိလိုက်တဲ့အာဏာရှင်ဝင်ရောက်ကျူးကျော်တာကိုမြင်ရတာဟာမယုံနိုင်လောက်စရာပါပဲ။2016ခုနှစ်တုန်းကအမေရိကန်ဒီမိုကရေစီကိုတိုက်ခိုက်ခဲ့တာလေဒီအာဏာရှင်ပါပဲလို့ရုရှားသမ္မတပူတင်ကအမေရိကန်ရဲကောက်ပွဲကိုဝင်ရောက်ဆွတ်ဖက်ခဲ့တာကိုရည်ညွှန်းပြီးဗုဒ္ဓဟူးနေ့ကသတင်းစာရှင်းလင်းပွဲမှာလွတ်တော်ဥက္ကဋ္ဌနန်စီပလိုစီကပြောဆိုခဲ့ပါတယ်။နန်စီပလိုစီနဲ့ဒီမိုကရက်ထိပ်တန်းလွတ်တော်အမတ်တွေကတော့သမ္မတဘိုင်ဒန်အနေနဲ့ရုရှားကယူကရိန်းကိုကျူးကျော်မဲ့အရေးကိုဟန်တားဖို့ဥရောပကမဟာမိတ်တွေနဲ့ညီညွတ်စွာလှုပ်ဆောင်နေတဲ့အပေါ်ချီးကျူးခဲ့ကြပါတယ်။ဒါပေမဲ့ Republican လွှတ်တော်အမတ်တချို့ကတော့ဓမ္မရဘိုင်ဒန်လှုပ်ဆောင်မှုတွေဟာထိရောက်မှုအားနည်းပြီးနောက်ကျတယ်လို့ဝေဖန်တာတွေရှိပါတယ်။ပိတ်ဆို့တံခတ်မှုတွေဟာဓမ္မရပူတင်ယူကရိန်းကိုကျူးကျော်ပြီးမှလှုပ်ရမှာမဟုတ်ဘဲမကျူးကျော်ခင်လှုပ်ရမှာဖြစ်ကြောင်းနဲ့ဆောင်းကခဲ့တဲ့စီးပွားရေးတံခတ်ပိတ်ဆို့မှုတွေဟာဒီချက်ပြင်းထန်တင်တယ်လို့အထက်လွှတ်တော်ထောက်လှမ်းရေးကော်မတီအဖွဲ့ဝင် Republican အမတ် Ben Sasse ကလည်းမကြသေးခင်မှာပြောဆိုခဲ့ပါတယ်။ယူကရိန်းရှေ့ဘက်ကခွဲထွက်ကြောင်းကြေညာထားတဲ့ဒေသနှစ်ခုကိုရုရှားသမ္မတဗလာဒီမာပူတင်ကအသိမှတ်ပြုလိုက်ပြီးငြိမ်းချမ်းရေးထိန်းသိမ်းဖို့ဆိုကာရုရှားတပ်တွေစစ်လွတ်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့တိရောက်ပြင်းထန်တဲ့ပိတ်ဆို့တံခတ်မှုတွေချမှတ်ဖို့ EU ဥရောပသမ္မတကိုတိုက်တွန်းမှုတွေဖြစ်ပေါ်နေပါတယ်။ရုရှားပေါ်နောက်ထပ်ပိတ်ဆို့အရေးယူမှုတွေလုပ်ဖို့မျှော်လင့်ကြောင်းယူကရိန်းသမ္မတဗလိုဒီမာဇီလင်စကီကဗုဒ္ဓဟူးနေ့မှာသတင်းထောက်တွေကိုပြောဆိုခဲ့ပါတယ်။ဂျာမနီက Nord Stream 2ကို လုပ်ငန်းလုံးဆောင်ခွင့်ထုတ်ပေးဖို့ရပ်ဆိုင်းလိုက်တာဟာအရေးပါတဲ့လုပ်ရဖြစ်ပြီးဒါကိုပြန်လည်ခွင့်မပြုဖို့တမရဇီလင်စကီကပြောဆိုပါတယ်။ဥရောပတမကကတော့နိုင်ငံတကာဥပဒေချုပ်ပေါက်ပြီးယူကရိန်းရဲ့အကြုတ်ချာအာဏာကိုတည်ပါစေဖို့မဲပေးခဲ့တဲ့ရုရှားလွှတ်တော်အမတ်352ဦးအပါအဝင်အခြားလူပုဂ္ဂိုလ်28ယောက်နဲ့ကုမ္ပဏီတွေကိုဒဏ်ခတ်ရေးယူသွားဖို့သဘောတူခဲ့တယ်လို့ဥရောပတမကနိုင်ငံသားရေးမူဝါဒအကြီးအကဲဂျိုးဆက်ဘိုရယ်ကအင်္ဂါနေ့မှာပြောဆိုခဲ့ပါတယ်။ရုရှားက၃လရှိတယ်လို့အမေရိကန်ကပြောဆိုထားတဲ့ကွန်ပျူတာအင်တာနက်စနစ်တွေကိုပေါက်ထွင်းဝင်ရောက်နိုင်တဲ့မဲလ်ဝဲယားအသစ်နဲ့တိုက်ခိုက်မှုတွေရှိလာနိုင်ကြောင်းအမေရိကန်နဲ့ဗြိတိန်နိုင်ငံတွေကပေါက်ထွင်းနေ့မှာသတိပေးလိုက်ပါတယ်။ယူကရိန်းရှေ့ဘက်ခြမ်းကဖွဲ့တော်ကြောင့်ကျင်းလာထားတဲ့ဒေသနှစ်ခုကိုရုရှားတပ်တွေဝင်ရောက်ခဲ့ပြီးနောက်ထပ်ကျူးကျော်မှုတွေဖြစ်လာမှာကိုစိုးရိမ်နေချိန်မှာပဲယူကရိန်းကိုအားနည်းသွားအောင်စိုက်ဘာတိုက်ခိုက်မှုတွေလုပ်နိုင်တဲ့သတိပေးချက်တွေထွက်ပေါ်နေတာပါရုရှားစစ်ထောက်လိုင်းရဲ့လက်အောက်ခံတပ်ဖွဲ့လို့ဆိုကြတဲ့ Sandworm နဲ့ Voodoo Bear အဖွဲ့ကတုံးလို့ရှိတဲ့ Cyclo-Blink Malware စနစ်ရဲ့အန္တရာယ်နဲ့ပတ်သက်ပြီး American Internet Cyber လုံခြုံရေးဌာနကအကြံပြုချက်အဖြစ်ထုတ်ပြန်လိုက်တာပါယူကရိန်းအစိုးရကတော့ရုရှားကနောက်ထပ်စိုက်ဘာတိုက်ခိုက်မှုတွေလုပ်ခဲ့တာကြောင့်ဗန်တချို့နိုင်ငံသားရေးဝန်ကြီးဌာနလုံခြုံရေးဌာနအပြင်လွှတ်တော် website တွေဗိုလ်ထူးနေကဒေသစံတော်ချိန်ညနေ၄နာရီလောက်မှတုံးမရတော့ပဲဖြစ်ခဲ့ရတယ်လို့သတင်းထုတ်ပြန်ခဲ့ပါတယ်
အန်ဒါမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိတိုင်းထိုမီတာ32 kHz 9335နဲ့9383တိုင်းထိုမီတာ49 kHz 6153ပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကခင်မောင်စိုးမင်းပါနယ်သာလန်နိုင်ငံဗဟိမျိုးနိုင်ငံတကာတရားရုံး ICJ မှာရိုဟင်ဂျာတွေအပေါ်လူမျိုးတုံးအောင်လုပ်တယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်လို့ပုံတူးနေကဆက်လက်ကြားနာရမှာမြန်မာနိုင်ငံဘက်ကတင်ပြချက်ကိုလက်မခံဘူးတရားလိုဖြစ်တဲ့ဂမ်ဘီယာနိုင်ငံကပြောလိုက်ပါတယ
် It is why this court must reject Myanmar's meritless preliminary objections
မြန်မာနိုင်ငံရဲ့ခိုင်လုံမှုမရှိတဲ့ကနဦးကန့်ကွက်ချက်ကိုဒီတရားရုံးကပယ်ချပြီးရှေ့ဆက်လုံဆောင်ရေးဆုံးဖြတ်ချက်ချပေးပါလို့ဂမ်ဘီယာရှေ့နေချုပ်ဒေါ်ရာဂျဲလိုကတရားခွင်မှာလျှောက်လဲရာမှာပြောဆိုသွားတာပါမြန်မာနိုင်ငံကပြီးခဲ့တဲ့ရက်ကလျှောက်လဲရာမှာဂမ်ဘီယာနိုင်ငံဟာအစ္စလာမစ်နိုင်ငံများအဖွဲ့ချုပ် OIC ရဲ့ကိုစားလုံဆောင်နေတယ်လို့လည်းစွပ်စွဲခဲ့ပါတယ်ဂမ်ဘီယာဘက်ကတော့ OIC အဖွဲ့ဝင်58နိုင်ငံလုံးကတရားဝင်ထောက်ခံခဲ့ပေမဲ့မိမိတို့အနေနဲ့သူတို့ကိုကိုစားပြုလုံဆောင်နေတာမဟုတ်ဘူးလို့လည်းခြေပခဲ့ပါတယ် ICJ နိုင်ငံတကာတရားရုံးမှာဒီလဖေဖော်ဝါရီလ22ရက်နေ့ကမြန်မာနိုင်ငံဘက်ကအရင်တင်ပြခဲ့ပြီးတဲ့နောက်ဗုဒ္ဓဦးနေကဂမ်ဘီယာနိုင်ငံကတင်ပြခဲ့တာဖြစ်ပါတယ်အဲဒီနောက်ဖေဖော်ဝါရီလ25ရက်နေ့မှာမြန်မာနိုင်ငံဘက်ကဒုတိယအကြိမ်တင်ပြရမှာဖြစ်ပြီး28ရက်နေ့မှာတော့ဂမ်ဘီယာနိုင်ငံကနေပြန်လည်တင်ပြရမှာဖြစ်ပါတယ်ပါကစ္စတန်ဝန်ကြီးချုပ်အမရကန်ဟာရုရှားသမ္မတဗလာဒီမာပူတင်နဲ့ဆွေးနွေးဖို့အတွက်ရုရှားနိုင်ငံကိုဗုဒ္ဓဦးနေကရောက်ရှိသွားပါတယ်တွေ့ဆုံမှုအတွင်းစွိုင်းအင်ဆိုင်ယာပူပေါင်းဆောင်ရွက်ရေးအပါအဝင်နှစ်နိုင်ငံကြားကိစ္စတွေကိုပြန်လည်သုံးသပ်မှာဖြစ်ကြောင်းလည်းတာဝန်ရှိသူတွေကပြောပါတယ်ပါကစ္စတန်ဝန်ကြီးချုပ်ကိုမော်စကိုလေဆိပ်မှာရုရှားဒုတိယနိုင်ငံကြားရေးဝန်ကြီးအိုင်ဂေါ်မော်ဂူလော့ဖ်ကကြိုဆိုခဲ့တဲ့ပုံကိုလည်းပါကစ္စတန်နိုင်ငံပိုင် PDP ရုံးမြင့်တမ်းကြားကတိုက်ရိုက်ထုတ်လွှင့်ခဲ့ပါတယ်ရုရှားယူကရိန်းတင်းမာမှုတွေကြီးထွားနေချိန်မှာရောက်ရှိလာတဲ့ပါကစ္စတန်ဝန်ကြီးချုပ်ကတော့စိတ်လှုပ်ရှားစရာအခြေအနေတွေကြားကခီးစဉ်အဖြစ်လေစိတ်မှာမှတ်ချက်ပေးပြောဆိုခဲ့ပါတယ်ရှီမင်းနိုင်ငံကဟူသီးတပုံတွေကိုငွေကြေးထောက်ပံ့နေတဲ့အဖွဲ့အစည်းတွေကွန်ရက်တွေကိုပိတ်ဆို့အရေးယူဒဏ်ခတ်ကြောင်းအမေရိကန်ပြည်ထောင်စုဗန္ဒာရေးဝန်ကြီးဌာနကဗုဒ္ဓဦးနေကကြေညာလိုက်ပါတယ်ဟူသီးတပုံတွေကနေရှီမင်းနိုင်ငံရဲ့အိမ်နီးချင်းရေနံကျွဲဝချမ်းသာတဲ့ပင်လယ်ကွေ့နိုင်ငံတွေကိုအဝေးထိန်ဒရုန်းယာဉ်တွေမစ္စတိုင်းဒုံးကြီးတွေနဲ့ပြစ်ခတ်တဲ့အပေါ်တုံ့ပြန်အရေးယူလိုက်တာပါဒါပေမဲ့လည်းဆော်ဒီအာရေဗျနဲ့ UAE အရက်ဆိုဘားများပြည်ထောင်စုတို့ကသမရဂျိုးပိုင်တင်စီကိုတောင်းဆိုထားသလောက်တော့ဒဏ်ခတ်မှုတွေဟာပြင်းထန်မှုမရှိပါဘူးအခုအရေးယူမှုထဲမှာဟူသီးတပုံတွေကိုထောက်ပံ့နေတဲ့ငွေကြေးအုပ်စုတွေအရှေ့အလယ်ပိုင်းအာရှနဲ့အာဖရိကဒေသတွေက ရေနံနဲ့ကုန်ပစ္စည်းတွေကိုမှောင်ကိုတင်သွင်းပေးနေတဲ့သင်းမောကုမ္ပဏီတွေနဲ့တခြားစီးပွားရေးအဖွဲ့အစည်းတွေကိုပြစ်မှတ်ထားအရေးယူသွားမှာဖြစ်ပါတယ်။ကိုဗစ်ကရောဂါကူးစက်မှုတွေတိုးလာပြီးဝက်သက်ရောဂါကူးစက်မှုတွေဟာလည်းစိုးရိမ်စရာအခြေအနေရောက်လာတာကြောင့်ဆင်းရဲပြီးစစ်တမ်းခံနေရတဲ့အာဖဂန်နစ္စတန်နိုင်ငံရဲ့ကျန်းမာရေးစောင့်ရှောက်မှုစနစ်ဟာပြိုလဲမဲ့အန္တရာယ်ရှိကြောင်းအကူအညီပေးရေးအဖွဲ့အစည်းတွေကသတိပေးလိုက်ပါတယ်။နိုင်ငံတော်ဝန်ကူးစက်မှုတွေရောကျဖို့အတွက်ကာကွယ်ဆေးတွေကျန်းမာရေးစံတပ်စစ်ဆေးကိရိယာတွေအပါအဝင်လိုအပ်နေတာတွေကိုတကဘာလုံးကအကူအညီပေးကြဖို့အပြည်ပြည်ဆိုင်ရာလာချမ်းညီနဲ့အပြည်ပြည်ဆိုင်ရာကြက်ချင်ညီအသင်းဖက်ဒရေးရှင်း IFRC ကိုတောင်းဆိုလိုက်ပါတယ်။ကိုဗစ်ကာယောဂါလိုင်းသစ်ကအာဖဂန်နစ္စတန်နိုင်ငံကိုပြင်းထန်စွာတိုက်ခိုက်နေပြီးစစ်ဆေးစံတပ်မှုတွေလုံလောက်မှုမရှိသလိုစစ်ဆေးစံတပ်သူတွေတဲကတဝက်လောက်ဟာလဲယောဂါပိုးရှိကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ရဲ့ဖော်ပြချက်ဒီအရစိုးရိမ်စရာကောင်းလောက်အောင်ကူးစက်ပြန့်နှံ့နေကြောင်းဗုဒ္ဓဦးနေကကြေညာချက်မှာဖော်ပြထားပါတယ်။ငွေကြေးမလုံလောက်မှုဝန်တန်းအင်အားမပြည့်မှုတွေဟာအာဖဂန်နစ္စတန်နိုင်ငံမှာကူးစက်ရောဂါတွေမြင့်တက်လာပြီးကျန်းမာရေးစနစ်တစ်ခုလုံးကိုထိခိုက်စေတယ်လို့လည်းပြောပါတယ်ခင်ဗျာ
။ကိုယ်စုံမိုးကြောင့်နဲ့ကိုခင်မောင်စုံမင်းတို့ကကြာတာပတင်းနေနေတဲ့ခင်ဒီ VOA မြန်မာပိုင်းစီစဉ်ရဲ့သတင်းစီစဉ်ကိုတင်ဆက်ခဲ့တာပါအခုတော့ကျမတို့သုံးသက်ချက်အစီအစဉ်ကိုတင်ဆက်မှာပါရှင်မနေ့ဖေဖော်ဝါရီလ22ရက်နေ့က Netherlands နိုင်ငံ The Hague မြို့နိုင်ငံတကာတရားရုံးမှာပြုလုပ်သွားတဲ့ Gambia နဲ့မြန်မာအမှုဒုတိယအကြိမ်ကြားနာပွဲမှာဒုတိယနေ့အဖြစ်ဒီမြန်မာနိုင်ငံဟာရိုဟင်ဂျာတွေပေါ်လူမျိုးတုံးတက်ပြတ်မှု genocide ကျူးလွန်နေဆိုတဲ့ကိစ္စကိုဂမ်ဘီယာနိုင်ငံကရှောက်ထားဆွဲဆိုနိုင်ကြောင်း ICJ အနေနဲ့လည်းကြားနာစစ်ဆေးနိုင်ကြောင်းဥပဒေအကိုးအကားတွေနဲ့ဂမ်ဘီယာဘက်ကခြေပရှောင်လဲသွားပါတယ်အသေးစိတ်ကိုတော့ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းနဲ့ဦးကျော်စံသာတို့ကမေးမြန်းတင်ပြမှာပါ
ဦးတန်းလွင်တို့ခင်ဗျာ ICJ နိုင်ငံကတရားရုံးမှာကမ်ဘီယာ versus မြန်မာကမ်ဘီယာနဲ့မြန်မာဖြစ်တဲ့အမှုကိုဒုတိယအကြိမ်ကျန်းနာပွဲပြုလုပ်နေပါတယ်။မနေ့ကဖေဖော်ဝါရီ22ရက်နေ့မှာဒုတိယအကြိမ်ကျန်းနာပွဲရဲ့ဒုတိယနေ့အဖြစ်နဲ့ကျန်းနာခဲ့ပါတယ်။အဲဒီမှာကမ်ဘီယာနိုင်ငံကပြန်လည်ပြီးတော့ဆောက်ထားတာဖြစ်ပါတယ်။ပထမနေ့မှာကတော့မြန်မာဘက်ကဆောက်ထားရတာဖြစ်ပါတယ်။ဆိုတော့ကျွန်တော်ဒုတိယနေ့အခြေအနေကိုမပြောခင်ပထမနေ့ကမြန်မာဘက်ကဆောက်လိုက်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးအခြေအနေလေးပြန်ပြောပြပါခင်ဗျာ
။ဟုတ်ကဲ့ပထမနေ့မြန်မာဘက်ကရှောက်လဲမှုတွေမှာတော့တကယ်တမ်းပြောရမယ်ဆိုလို့ရှိရင်တော့ဟိုပထမပိုင်းပေါ့နော်လွန်ခဲ့တဲ့နှစ်နှစ်လောက်က2019ဒီဇင်ဘာတုန်းကဒီဂမ်ဘီယာကနေပြီးတော့မြန်မာနိုင်ငံနဲ့ရိုဟင်ဂျာရေးဥတိုက်ရှောက်ထားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ခြေပခဲ့တဲ့အချက်တချို့အပါအဝင်ပေါ့နော်အဲ့ဒါတွေပဲထပ်ပြီးတော့ပြန်ပြီးခြေပတာလို့ဟိုမြင်လို့ရပါတယ်။ဒါပေမဲ့ပထမတစ်ခေါက်တုန်းက2019ဒီဇင်ဘာတုန်းကပေါ့နော်အဲဒီမှာဥကျော်စံသားတို့လည်းကိုယ်တိုင်သွားပြီးတင်ယူခဲ့ပါတယ်အဲ့တော့အဓိကဥတီချက်ကပါလဲဆိုတော့ဂမ်ဘီယာကဆွဆွဲတဲ့မြန်မာနိုင်ငံမှာရိုဟင်ဂျာတွေကိုလူမျိုးတုံးတတ်နေပါတယ်ဆိုတော့ဆွဆွဲချက်ကိုစေချာလက်ခံပြီးဆွဆွေးမယ်အစားကိုဒီကိစ္စဒီကိစ္စတွေကဖြစ်နေတယ်ဒီကိစ္စကိုလက်ခံကြောင်းမလက်ခံကြောင်းမဆုံးချက်ခင်မှာပြဿနာကြီးထပ်ပြီးကြီးမသွားအောင်ကဲဆိုပြီးတော့ဒီကြားရကာလမှာအရေးယူဆောင်ရပြရမယ်ကိစ္စတွေကိုတင်သွင်းပါတယ်ဆိုပြီးတော့ဂမ်ဘီယာကဂျာပြအနေနဲ့တင်သွင်းတာကိုတင်သွင်းတော့ဒီတင်းချက်တွေကိုအဲဒီတော့ကတော့ဒေါက်တာစုကြည်ဦးဆောင်တဲ့အဖွဲ့ပေါ့နော်။ဒါတွေတော့လုတ်ပြမလို့ဆိုတော့ကန်တော့ကန်ခွက်ခဲ့တယ်။ဒါပေမဲ့မအောင်မြင်ဘူး။ဗမာဘက်ကရှုံးနေငယ်လို့ပြောလို့ရတာပေါ့နော်။အဲတော့ဂမ်ဘီယာရဲ့တင်းချက်ကိုဟိုဒီ ICJ ကနေပြီးလက်ခံပြီးတော့ဒါဗမာနိုင်ငံမှာလုတ်အောင်မဲ့ဓာတ်ပြတ်ဟိုစီမံချက်တွေပေါ့နော်။အဲဒါတွေကိုဟိုအတည်ပြုပြီးတော့ဗမာနိုင်ငံကိုလည်း6လတစ်ကြိမ်ဒီကိစ္စတွေအပေါ်အစီရင်ခံစားတင်ရမယ်ပါညာဆိုတာနဲ့ဟိုဆုံးဖြတ်ချက်ချလိုက်တယ်
။ဒုတိယကျမ်းစာရဲ့နေ့ဖြစ်တဲ့ဂမ်ဘီယာကဖြစ်ပါတဲ့ကိစ္စကိုလည်းပြောပါဦးခင်ဗျာ။
โอเคအဲ့မှာကျွန်တော်ကစစောကဖြေတုန်းကကြံခဲ့တာကပထမနေ့မှာဒီဟိုမြန်မာဘက်ကပါတယ်အဓိကပြောလဲဆိုတော့အဓိက၄ချက်ပေါ့နော်အဓိကတော့ဒီကျွန်တော်တို့ချုပ်ပြောရမယ်ဆိုလို့ရှိရင်ဂမ်ဘီယာနိုင်ငံဟာသူ့ရဲ့နိုင်ငံအနေနဲ့ကိုယ်တိုင်ဆွဲတာမဟုတ်ဘဲနဲ့ OIC လို့ခေါ်တဲ့ Islamic ဖွဲ့နဲ့ပြည်ညွှန်ကြားချက်နဲ့ဆွဲတဲ့ကိုယ်စားပြုဆွဲတဲ့ကိစ္စမျိုးဒီကိစ္စမျိုးဟာဒီအကျုံးဝင်ပေါ့နော်ဒီ ICJ ရဲ့လုပ်ငန်းစဉ်မှာဆိုပြီးတော့နံပါတ်1ကန့်ကွက်တယ်နံပါတ်2အချက်ကတော့ဂမ်ဘီယာနိုင်ငံဟာ ကမ္ဘာနိုင်ငံအနောက်မြောက်ပိုင်းကဒီရိုဟင်ဂျာတွေရေးနဲ့ပတ်သက်ပြီးတော့ကိုယ်တိုင်ထိခိုက်နေတာတဲ့နိုင်ငံလည်းမဟုတ်ဘူးဝေးပါပေါ့နော်အဲ့တော့ဒီကိစ္စအင်းနဲ့ပတ်သက်ပြီးတော့ဟိုကိုယ်တိုင်သက်ဆိုင်မှုသိမ့်မရှိတဲ့အကြောင်းမလို့ဒါတရားစွဲဆိုမှုမရှိဘူးပေါ့နော်ဒါနံပါတ်1ချက်နံပါတ်3ကတော့ဒီဟိုဂျင်နိုဆိုက်ဒီလူမျိုးတုံးတတ်ပြမှုဟိုကာကွယ်ရေးဗြိတိန်စာချုပ်ကိုယ်တိုင်နဲ့ပတ်သက်တယ်အဲ့ဒါမှပါတဲ့နည်းအပိုက်ရှိဆိုတဲ့အချက်ကိုပေါ့နော်ဗမာကနေပြောဟိုချင်းချက်အနေနဲ့ဟိုထားပြီးလက်မှတ်ထိုးထားတာဆိုတော့အဲ့လိုချင်းချက်ထားတဲ့ခါသာပြီးတာဖြစ်တဲ့အတွက်ကြောင့်မလို့ဒါကဒီဂမ်ဘီယာရဲ့စစ်ဆေးချက်ကဟိုဗမာအနေနဲ့ရင်းဆိုင်ပြင်းပြင်းစရာမလို့ဆိုပြောတယ်အဲ့နောက်ဆုံးချက်ကတော့ပါလဲဆိုတော့ဒီဂမ်ဘီယာနဲ့မြန်မာနိုင်ငံကြားထဲမှာပေါ့နော်ဒါပြဿနာငင်းပွားမှုဆိုတာတတုံးကြားဒါမှမရှိခဲ့ဘူးမရှိခဲ့တဲ့အတွက်ကြောင့်မလို့ဒီကိစ္စတွေကိုနှစ်ဖက်မရှင်းမနဲ့တရားရုံးထိတက်ပြီးတော့တင်ပြဟိုရှောက်ထားပိုင်ခွင့်ဆိုတာမရှိဘူးဆိုပြီးတော့ဒါဒီချက်တွေညင်းခဲ့တာ
ဆိုတော့အခုဒုတိယနေ့မှာဂမ်ဘီယာဘက်ကတင်လေခြေပါတဲ့ကိစ္စလေးဆက်ပါမယ
်တစ်ချက်ချင်းစီပဲပြောကြရမှာပေါ့နော်တစ်ချက်ချင်းစီမှာဆိုလို့ရှိရင်ဒါဘူးကျော်စံတော်လည်းသိတဲ့အတိုင်းပဲဒီဂမ်ဘီယာကဒီ OIC ကိုကုစားပြုပြီးဆွဲရဲဆိုတဲ့အချက်ကိုဟိုပြန်ခြေပါတဲ့နေရာမှာဟာကျုပ်တို့ကတော့ဂမ်ဘီယာနိုင်ငံဟာသေးပြီမဲ့ဒါအချုပ်ချာအာဏာပိုင်ဖြစ်တယ်။ဘယ်နိုင်ငံရဲ့ဩဇာကနိုင်ငံမှမဟုတ်တယ်လို့ဒါအခုဘယ်နိုင်ငံမှကုစားပြုရလဲမဟုတ်ဘူး။အဲအလားတူပဲသူကပြောလဲဆိုတော့အခုဒီဟိုတိုင်ကြားတဲ့ကိစ္စဟာနော်ရိုဟင်ဂျာတွေရဲ့လူအခွင့်အရေးပေါက်ပြက်ခံရမှုကိုသူတို့ဟိုကာကွယ်ပေးဖို့တင်လည်းမကဘူး။နော်ဂျီနိုဆိုက်ကွန်ဗင်းရှင်းကိုလက်မှတ်ထိုးထားတဲ့အဖွဲ့ဝင်နိုင်ငံတစ်ခုအနေနဲ့နောက်ထပ်အဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့မြန်မာနိုင်ငံရဲ့တာဝန်ပေါ်လျှော့ပေါက်ပြက်မှုတွေပေါ့နော်ဒါကိုဟိုတဟိုကိုကိုတိုင်းသုံးချက်ချက်နဲ့ဒါအရေးယူသေးဖို့ဆိုပြီးတော့ဂမ်ဘီယာနိုင်ငံကကိုကိုတိုင်းနာပြီးတော့နံပါတ်1ကိုသူကပြောင်းရင်းခြေပါတယ်။ဒါနဲ့ပတ်သက်လို့တော့တခြားဟွာရီတော့ရှိတာပေါ့ဗျာ။ဒီဟိုဘယ်လိုပြောမလဲ။ဟိုဥပင်အထောက်ထားကိုကားရီတော့ရှိတာပေါ့။ကျွန်တော်အနေနဲ့တော့အရေးကြီးမပြောချင်ဘူး။ပြော
ပါတယ်ဟုတ်
ကဲ့။ဟုတ်ကဲ့။ဆိုတော့ဒုတိယချက်တော့ဟာသူကပြောသလိုအဲဒီဟို injurious state လို့ဆိုတော့သူကသုံးတာပေါ့နော်။အဲ့ဒါကဒီပြဿနာကြီးနဲ့ပတ်သက်ပြီးတိုက်ရိုက်နေတာမှမရှိတဲ့နိုင်ငံဆိုတော့ဟိုမြန်မာနိုင်ငံရဲ့ဟိုပြန်ပြီးတော့ခြေပါချက်ပေါ့နော်ဂမ်ဘီယာအဝေးကြီးတဲ့ဒီရင်ဂျာကြီးနဲ့ဘာမှတကယ်ပတ်သက်တာမဟုတ်ဘူးဆိုတဲ့အချက်ပေါ့နော်အဲဒီဟာမှာမရောတကယ်တမ်းကြရင်တော့ကျွန်တော်လည်းနားထောင်နေရင်းနဲ့ကျွန်တော်တို့ကဘလို့ဖြစ်လဲဆိုတော့ဒါသာမန်လူတွေပေါ့နော်ကျွန်တော်ဥပဒေပညာရှင်လည်းမဟုတ်ဘူးအဲအလားတူပဲတခြားဟိုဥပဒေဆိုတဲ့နေရာမှာလည်းကိုယ်ကလက်တင်ဘာသာတွေရောပြင်သစ်ဘာသာတွေရောဥပဒေစီရင်ထုံးတွေရောနော် jurisprudence လို့ခေါ်တဲ့ဟိုရှောက်လွဲခြင်းနဲ့ပတ်သက်တဲ့ဟိုသုံးသက်ခြင်းနဲ့ပတ်သက်တဲ့ theory ရောဒါတွေကကျွန်တော်တို့အနေနဲ့ဒုတိယနားထောင်ပြီးတော့နားလည်နိုင်တဲ့ဒေတာမဟုတ်လေနဲ့နည်းပြီးတော့အဲ့ဒီခြေပါချက်ကတော့နည်းနည်းရှုပ်ထွေးတယ်သူကိုကားလာဆိုရင်ကျွန်တော်ကဘောစီယံမှာဖြစ်ခဲ့တဲ့ဒေတာတွေမှာအဲဒီလိုနှီးစမှုရှိမရှိပါ냐ပေါ့နော်အဲ့ဒါကြီးလည်းကိုကားရဲဆိုတော့အကြမ်းများတော့ဒါသူ့အနေနဲ့ပြန်ခြေပါတာကဒီလိုဓာတ်ရိုက်သက်ဆိုင်မှုရှိတဲ့နိုင်ငံဟုတ်တယ်မဟုတ်တယ်ဆိုတာကတော့အဓိကမဟုတ်ဘူးပေါ့နော်ဒါဒီသူ့အခွင့်အရေးနဲ့ဒီလိုဒီမျိုးတို့တတ်ချက်မှုတွေကိုကာဝယ်စားသိရအဓိကဖြစ်တယ်ဆိုတဲ့အချက်ကိုပဲပြောတော့တာပါဟုတ
်ကဲ့ဆိုတတိယအချက်လည်းပြောပ
ါတတိယအချက်ကတော့နည်းနည်းတော့ဟိုပုံပြီးတော့စိတ်ဝင်စားဖို့တော့ကောင်းတယ်အဲ့ဒီမှာကျွန်တော်ဘယ်လိုပြောမလဲဟိုလမ်းလောက်တယ်ပေါ့နော်ဟိုနားလည်းပြီးတဲ့အချက်ကလေးလည်းရှိရဲ့ဥပမာအချင်းအင်္ဂလိပ်ဘာသာပေါ့နော်အင်္ဂလိပ်ဘာသာမှာဟို call upon ဆိုရဲ့ဟိုကျွန်တော်တို့အင်္ဂလိပ်ဘာသာဝေါ်အားရှိတာပေါ့နော်အဲ့ call upon ဆိုတဲ့ဝေါ်အားကတော့ဒီ Oxford English Dictionary ရဲ့မှာဟိုပြောတဲ့အတိုင်းဆိုလို့ရှိရင်ဒါမြေတားရခံပြီးတိုင်ကြားတယ်ပေါ့လေဟိုအကြောင်းကြားတိုင်ကြားပြီးတော့ဟိုအရေးယူပေးဖို့ပြောတယ်ပေါ့ဗျာဒါအဲ့ဒါက call upon တဲ့စကားအဲ့ဒါအပြင်ဟိုနောက်ထပ်ဒီ call upon တဲ့စကားကဒီ Rohingya Genocide Convention ဘိန်းညင်စာတမ်းရဲ့ဒီအပိုက်၈မှာပါတယ်ဒါမြန်မာချင်းကျက်လောက်ထားတဲ့အပိုက်၈အဲ့အဲ့ဒီပိုက်၈ထဲမှာပါတဲ့ call upon အင်္ဂလိပ်ဘာသာနဲ့အဲ့လိုစောစောကျွန်တော်ပြောတဲ့အသေးပဲရတယ်အဲ့မြန်ပြင်သစ်ဘာသာတွေစိန်ဘာသာတွေနဲ့တွားပြီးတော့ရေးထားတဲ့စာမအိုးဒီပဲဖောက်မယ်ဆိုလို့ရှိရင်သူကဘာလို့ဒီရလဲဆိုတော့ season the code လို့ပြောတာ season the code ဆိုတာကတော့တရားရုံးတော်ကိုဥတိုက်လျှောက်ထားတယ်ဆိုပြီးတော့အိပယ်ရရအဲ့အဲ့ဒါအပြင်ကိုအဲ့ call upon to the competent organs of the United Nations ပေါ့အဲ့ဒါက competent organs of the United Nations ဆိုတဲ့စကားအတိအကျဘာသာပြန်မယ်ဆိုတော့အင်္ဂလိပ်လိုဘာသာပြန်မယ်ဆိုရင်တော့ကုလသမဂ္ဂရဲ့လဲအောက်ခံတက်ဆိုင်ရအဖွဲ့အစည်းတွေလို့ဆိုတဲ့အဓိပ္ပာယ်ရတယ်ကဒါပေမဲ့လည်းဒီနေ့ကပြောခဲ့တဲ့ဗမာရဲ့ခြေပါချက်တမှာတော့အဲဒီကုလသမဂ္ဂရဲ့လဲအောက်ခံတက်ဆိုင်ရအဖွဲ့အစည်းတွေလို့သူကမသုံးမဲ့နဲ့ဟိုမယူဆပဲနဲ့ဒါက ICJ ပေါ့နော်ဒေတာဒီဆိုင်ရာတရားရုံးဆိုပြီးတော့သူကအဓိပ္ပာယ်သတ်မှတ်တယ်အဲတော့အပိုင်းရှိတဲ့မှာသူလက်မခံမဲ့ချင်းချက်ထားခဲ့တဲ့ဟာကပါလဲဆိုတော့သူကပြန်ပြောဗမာကပြောခဲ့တာကဒါဟာ နော်ဒီဟိုတရား ICJ ကိုသူတိုက်လျှောက်ထားခွင့်ရှိတယ်ဆိုတော့အချက်ကိုပမာကရှင်းချက်ထားပြီးတော့ဟိုလက်မှတ်ထိုးခဲ့တာမလို့အခုသာပြီးတော့ဟိုပမာကိစ္စလာတိုင်းရောလက်မခံဘူးဆိုပြောချင်တာဆိုတော့ဒီနေ့တန်ဖြေပါတဲ့အခါကျတော့ဒါငကိုလုံးကလည်းဦးပြီးခဲ့တဲ့ခေါက်လုံးကလည်းဟိုအနေနဲ့ဒီ ICJ မှာကောင်းသတ်စုကြည့်ဦးဆောင်တဲ့အဖွဲ့လုံးကလည်းဟိုအကြမ်းမျက်တော်တော့သူတို့ပြောဒီလောက်တော့အတိအကျရောမဟုတ်ပြီမဲ့သူတို့ပြောတဲ့အချက်မှဒီလိုအသေးစိတ်လေးတွေမပါဘူးဒီဟိုတကယ်လုံးမတုံ့တော့သေးတယ်ဘာမပါပြီမဲ့သူတို့ကဒီအပိုင်းရှုပ်ကိုချင်းချက်ထားတဲ့အတွက်ကြောင့်မလို့တရားမစွဲထိုက်ပါဘူးသူကပြောခဲ့ဘူးတော့ရှိတယ်ဒါပေမဲ့အဲ့ရင်နောက်ဆက်တွဲအပိုင်းကိုပြန်ကြည့်လိုက်တဲ့အခါကျတော့အဲ့ချက်မှတိတိကျကျညွှန်ထားတယ်နော်ဟိုဖွဲ့ဝင်နိုင်ငံတွေအချင်းချင်းကြားထဲမှာပေါက်ပြမှုတွေရှိလို့ရှိရင်နော် ICJ ဆိုတဲ့နာမည်အကြီးကနေအဲ့ဒါကိုတိတိကျကျပြောပြီးတော့ဟိုဥတိုက်လျှောက်ထားခွင့်ရှိပါတယ်ဆိုပြီးရေးထားတယ်အဲ့ဒီဘက်ကိုကျတော့ပမာလက်မှတ်ထိုးထားတယ်ဆိုတော့ဒီလိုလက်မှတ်ထိုးထားတဲ့အတွက်ကြောင့်မလို့ပြီးခဲ့တဲ့တစ်ခေါက်တုန်းကလည်း ICJ ကဟိုကမ်ဘီယာဘက်ကိုအနိုင်ပေးပြီးတော့ပမာဘက်ကိုဒါဆွဲနိုင်ရှိတယ်ဆိုပြီးပြောပြပြီးဒီဆုံးဖြတ်ချက်တိုင်းဆက်လုပ်ပါဝါကြာခုဒီနေ့ဟိုက
ကံပြာပြောရဲဆိုတဲ့ဘောကတော့ဆိုတော့အခုတိကြည့်မယ်ဆိုရင်တကယ်တော့ဒီဟာကဆောက်လဲပြီးသားကိစ္စတွေကိုထပ်ပြီးတော့ဆောက်နေကြလို့ဖြစ်နေပါတော့
အဲ့ဒါပေါ့အဲ့ဒါကြောင့်အဲ့ဒီဟိုနံပါတ်၄အချက်ဆိုတဲ့ကြံခဲ့သေးရတယ်နံပါတ်၄အချက်တုန်းကလည်းဆောက်လဲပြီးသားကိစ္စသဘောပဲဘာကြောင့်လဲဆိုတော့အဲ့တုန်းကလည်းဒါကံပြာနဲ့ပမာကြားမှာဘာပြဿနာမှမရှိပါဘူးဆိုတဲ့ဘောမျိုးပမာအချမ်းချင်းပြောခဲ့တာပဲအဲ့တုန်းကလည်းဒီတစ်ခေါက်တော့ဟို
ပြင်ဆင်ကြအောင
်အချက်လည်းအဲ့မဲ့အဲ့တော့အဓိကအပြင်ကတော့ဟိုပြောချင်တာကဂမ်ဘီယာကပြောတယ်ဟိုဒါပေမဲ့ဟိုဗမာနဲ့ပတ်သက်ပြီးတော့တိတိကျကျဗမာကိုဟိုတရားစွဲမယ်လို့ဗမာနဲ့ဟိုဒီကိစ္စမှာအပြန်အလှန်ညှင်းတာခုနကြီးမရှိခဲ့ဘူးပေါ့နော်အဲစာလီစာနဲ့မျက်နှာရှိတဲ့အကြောင်းအရာလေးကိုလမ်းပို့တယ်လမ်းပို့ပြီးတော့အဲ့တည်းမှာလည်းတိတိကျကျဘယ်နည်းရဘလောက်ကြလို့ရှိရင်ပြန်ပြောင်းလဲဘယ်တော့ဒါဆက်လုပ်မယ်ဆိုတာကြီးမပါဘူးပေါ့နော်အဲ့တော့ဗမာကဟိုအကြောင်းမပြောင်းပေါ့အကြောင်းမပြောင်းတဲ့အတွက်ကြောင့်မလို့ဒီကိစ္စမှာဗမာနဲ့ကမ်ဘီယာကြားထဲမှာဘာမှပြဿနာမရှိဘူးဗမာပြဿနာမရှိတဲ့ကိစ္စကိုတစ်ဖက်ဒီလိုပြဿနာမရှိတဲ့ဘဲနဲ့ဟိုရုံတော်ကြီးဥတိုက်လျှောက်တဲ့ဆိုတာမဖြစ်အောင်ဆိုတဲ့ဘောဗမာဟိုပမာကျင်းခဲ့ပြီးဒါပေမဲ့ဒီတော့မှတော့ကမ်ဘီယာဘက်ကအခြေအနေတွေနဲ့ပြန်ပြောတာကအာကုလသမဂ္ဂမှာကမ်ဘီယာတက်ပြောဦးတယ်ဒီဗမာရေးကိုအဲ့မှာဥချော်တင်းဆွေရထားပြီးတန်းွယ်ခွာရှိခဲ့ဦးတယ်အလားတူပဲဒီ OIC ဆိုတဲ့အဖွဲ့မှာကမ်ဘီယာဦးဆောင်ပြီးတော့ဗမာရေးရင်ဂျာရေးကိုသူတို့ကန့်ကွက်ပါလေလောက်ပါမယ်လို့ပြောတယ်။အဲဒါမြန်မာနိုင်ငံသားရဲ့ဌာနကနေကြောကန့်ကွက်တယ်ဆိုပြီးကြီးညာချက်ထုတ်ဘူးလေ။ဒါရီဟာငင်းကုန်မှုနှစ်ဖက်အကြငင်းကုန်မှုတွေမဟုတ်ဘူးလားလို့ကျွန်တော်ပြောထုတ်တာ။အဲဒါကြောင့်ပြင်နေနေဒီပို့ပြီးတော့ထူးဆန်းတဲ့ကျွန်တော်စိုးစိုးပြောတယ်အင်္ဂလိပ်သုံးလုံးလေးတွေပေါ့နော်။အဲဒါပါလဲဆိုတော့ကျွန်တော်ဒီလေးတွေဒီ silent veto ဆိုတဲ့သက္ကလုံလေးပေါ့နော်။သုံးသွားတယ်။ဘာကြောင့်လဲဆိုတော့သူကသုံးသွားတဲ့အကြောင်းအရာဘယ်လိုလဲဆိုတော့တဖက်နဲ့တဖက်တို့ငင်းပွားကြရင်ပေါ့နော်တဖက်ကဘာမှပြောပြန်မပြောဘဲနဲ့နှုတ်သိမ့်နေတာအဲပြောရမယ်ဆိုတော့ဘာမှပြန်မပြောငင်းလည်းမငင်းဘူးနော်ဘာမှလည်းမလုပ်ဘူးပေါ့နော်ဟိုလိလိရှိထားတယ်ပေါ့နော်အဲအဲ့လိုလိလိရှိထားတာကိုဒါပြဿနာမရှိဘူးလို့ပြောလို့ရမလားဆိုတဲ့မေးခွန်းကိုပြန်ထုတ်တာ
ဟုတ်ကဲ
့ဟုတ်ကဲ့အဲပြန်သောက်တော့မှာလေ
ဟုတ်ကဲ့ဆိုတော့အကျဉ်းချင်းပြောရင်တော့ဟိုပထမအချိန်ကငါဆောက်လိုက်ခဲ့တာခြေပါခဲ့တာတွေကိုနည်းနည်းပူချက်ပြီးတော့ပြောကြရတဲ့ဆွဲစကားဥပဒေအသုံးနှုန်းတွေပုံများလာတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်လို့လည်းဒီတရားရုံးတဘာပတိရဲ့နောက်ဆုံးမှတ်ချက်စကားလည်းပြောပါဦးခင်ဗျာ။ဘာများပြောသွားလဲဒီက
။သူကတော့ဟိုထုံးစံတိုင်းဟိုရှေ့ဆက်ဘာလုပ်မလဲဆိုတာကိုအတုံးတက်ပြောပြတာပေါ့နော်။20နှစ်နေမှာပမာတနာ ਈ ခွဲရမယ်။28နှစ်နေမှာဂမ်ဘီယာနောက်ထပ်တနာ ਈ ခွဲရမယ်။အဲ့ဒါကအခုဒီ3နှစ်ကြီးဒီပြောခဲ့တဲ့အချက်တွေပေါ်မှာပဲပြန်မူတည်ပြီးတော့သူတို့အနေနဲ့ဟိုနောက်ထပ်သူတို့ဘာများထပ်ပြီးတော့အကြောင်းဒီပြပြီးတော့ငင်းမလဲဆိုတာကိုပဲသူတို့အကြည့်ချင်တာအဲ့တော့ဒီတနာ ਈ ခွဲစီအတိအပြောတဲ့နေရာမှာပြောပြီးသားရင်ဆက်မပြောနဲ့နော်ဆိုရဲအကြောင်းကိုပဲသူတို့နောက်ဆုံးအနေနဲ့သတိပေးလိုက်တာပ
ါဟုတ်ကဲ့ဥက္ကဋ္ဌကျွန်တော်နောက်နေ့တွေလည်းပဲဆက်ကြတာပါခင်ဗျာကျေးဇူးတင်ပါတယ်ဟု
တ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ
ဒါကတော့မနေ့ကဒီ ICJ တရားရုံးမှာဂမ်ဘီယာဘက်ကလျှောက်ထားချက်တွေနဲ့ပတ်သက်ပြီးတော့ VOA မြန်မာပိုင်းဌာနမှဦးတန်းလင်ထွန်းကိုကျမတို့ Editor ဦးကျော်စံတာကဆက်သွယ်မေးမြန်းပြီးတင်ပြခဲ့တာပါရှင်။စာသားပဒိနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။ရခိုင်ပြည်နယ်ကနယ်စပ်ကုန်သွယ်ရေးဂိတ်တွေမှာပို့ကုန်တွေမရှိတလို့နေပါနေတယ်လို့ရခိုင်ပြည်နယ်နယ်စပ်ကုန်သွယ်ရေးအသင်းက VOA ကိုပြောပါရယ်အဓိကအချက်ကတော့တယ်ယူပို့ဆောင်ရေးစိမ့်ညှင့်တက်တာနဲ့တစ်ဖက်နိုင်ငံကကုန်ပစ္စည်းမှားယူမှုနည်းတာကြောင့်လို့လည်းကုန်သွယ်တွေကသုံးသပ်ပါရယ်ဒီအကြောင်းရန်ကုန်ကပြပို့တဲ့သတင်းကိုကိုငင်းချန်းကပြောပြမှာပါရှင်
ရခိုင်ပြည်နယ်နယ်စပ်ကုံသွယ်ရေးဂိတ်တွေဖြစ်တဲ့မောင်းတော်နယ်စပ်ကုံသွယ်ရေးဂိတ်နဲ့စစ်တွေနယ်စပ်ကုံသွယ်ရေးတွေမှာဖေဖော်ဝါရီလစောပိုင်းကတည်းကပို့ကုန်တွေကျဆင်းလာနေတာပါ။ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုအထူးကတင်ပို့နေတဲ့စစ်တုံမှာယူမှုနှဲပါတာကြောင့်ရခိုင်နယ်စပ်ကုံသွယ်မှုကျဆင်းလာတာဖြစ်တယ်လို့ရခိုင်ပြည်နယ်ကုံသွယ်များနဲ့ဆက်မှုလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးတင်အောင်ဦးကပြောပါတယ
်။ဟုတ်ကဲ့အခုလက်ရှိကတော့ကျွန်တော်တို့ဒီစစ်တွေရောမောင်းတော်ရောပေါ့လေ။ခုစလုံးကတော့ဒါဘင်္ဂလားဒေ့ရှ်ပို့ရတဲ့ဟာတော့ကုံသွယ်မှုကျဆင်းနေတာတော့ရှိပါတယ်။လက်ရှိအချိန်ကတော့တို့ကုံသွယ်မှုကျဆင်းနေဆိုတာတော့ကျွန်တော်တို့ဒီဘက်မှာကတို့တခုရှိရောပေါ့အများဆုံးပို့ကုန်ဖြစ်တဲ့ဒီချက်တွန်ကနည်းနည်းလေးဒီဘက်ကဟိုမှာယူတဲ့အပိုင်းကျတော့လေပေါ့လေ။ဒီဘက်ကတစ်ဖက်နိုင်ငံကမှာယူတဲ့အပိုင်းကျတော့လေတော့ချက်တွန်ကျတော့တဲ့အတွက်ကတော်တော်လေးဟိုပို့ရတဲ့ပစ္စည်းတွေကတော်တော်လေးကျဆင်းတော့တဲ့ပုံတွေမှုပမာဏကျဆင်းတော့တဲ့အနေအထားရှိပါတယ်။အဲ့ဒီမှာတော့နောက်တစ်ခုကဒီကျွန်တော်တို့ဒီစစ်တေကနေပြီးတော့မောင်းတော့တဲ့ဆာလို့ရှင်တော့နေပို့ပြီးတော့ကျဆင်းနေတဲ့အနေအထားတော့တွေ့ရပါတယ်။အဲ့ဒါကတော့ဒီဘက်စစ်တွေကလည်းအခုရပိုင်းမှာကဒီပြီးခဲ့တဲ့နှစ်ပတ်သုံးပတ်လောက်ကနေစပြီးတော့လက်ရှိဒီကျွန်တော်တို့ဒီရာသီဥတုကလည်းအသိမပြေဘူးရတော့လေတအားကျန်တော့လေသူတို့လေတွေကတိတ်မထွက်နိုင်ကြဘူးဖြစ်နေပါတယ်။အဲ့ဒါလေးလည်းအကြောက်ချက်ပါတယ်။အခုကတော့ကျက်တွန်တစ်ဖက်နိုင်ငံကျက်တွန်မှာယူမှုကျဆင်းတော့တဲ့အတွက်ဒါကဘုံမှုကျဆင်းသွားတဲ့အနေအထားတော့ရှိပါတယ်ခင်ဗျ။ဟုတ်ကဲ့အရင်တော့ကတော့ကျွန်တော်တို့ဒီပုံတွေမှာတော့နေတိုင်းပေါ့လေစစ်တွေကတော့နေတိုင်းနေပါတော့ဥမာစေတင်ပေါ်အသေးလေးပေါ့လေမော်တော်အသေးလေးတွေကတော့၄၅၆စီကနေတိုင်းနေပါတော့ရှိတယ်ကြအခုကတော့တပတ်မှ၄၅၆စီလောက်ရှိတဲ့အခြေအားရှိပါတယ်ကြဟုတ်ကဲ့
ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုအဓိကတင်ပို့နေတဲ့ပို့ကုန်တွေကိုပြည်မကတဆင့်မှာယူရတာဖြစ်ပါတယ်လက်ရှိမှာတော့ကုန်စင်းလုံးတက်တာနဲ့အတူတည်ယူပို့ဆောင်စရိတ်တွေမြင့်တက်လာပြီးတဖက်နိုင်ငံကလည်းကုန်ပစ္စည်းမှာယူမှုတွေနှဲပါလာတာကြောင့်နေဆက်ကုန်သွယ်ရေးတွေကျဆင်းနေတာဖြစ်တယ်လို့လည်းမောင်းတော်နေဆက်ကုန်သွယ်ရေးအသင်းလက်ရှိဥက္ကဋ္ဌဦးအောင်ဆန်သိန်းကပြောပါတယ
်။ဘာလို့သူတို့မကုန်ဆိုတာကဒီမာကနေပစ္စည်းတွေမာတာပြုတာတွေရှိနေတော့အဲဒီမာတိသာဆိုတာဒီဈေးတွေဘာတွေကဈေးစကားပြောတာပေါ့သူတို့အချိုးအမြဲလေးအချိုးအမြဲကလည်းအဲချိန်မလေးသူတို့လုံးလုံးနဲ့ရှင်နေပေါ့လေနော်အဲတခါတခါကြတော့လေတဖခင်ကလေဒီဒီဈေးနေတာလည်းရှိတယ်နော်အဲဈေးနေတာလည်းရှိတယ်အေးဒါကြောင့်ပြောကုန်ရှင်ကုန်တွေကတက်ရှင်မုန်းနဲ့သူတို့ဟိုနည်းနည်းအမဲဆွဲမရှိရင်အဲ့ဒါလိုလစ်ဖြစ်နိုင်တယ်လေနော
်မောင်းတော်နေဆက်ကုန်သွယ်ရေးဂိတ်ကနေပုံမှန်အားဖြင့်အရင်ကတနေ့ကိုကုန်တင်ဆက်လေ8စီးလောက်ထိထွက်နေပေမဲ့လက်ရှိမှာတော့2စီး3စီးလောက်သာထွက်နိုင်တော့တယ်လို့ဦးအောင်ဆန်သိန်းကပြောပါတယ်ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုအဓိကတင်ပို့နေတဲ့ကြက်သွန်တွေကိုလည်းဘင်္ဂလားဒေ့ရှ်ဘက်ကမှာယူမှုနှဲပါလာတာကြောင့်ကုန်တယ်တွေအနေနဲ့ရခိုင်ဒေသထွက်ငချောက်အနေချင်းလောက်သာလက်ရှိမှာတင်ပို့နေရတယ်လို့ကုန်တယ်တွေကပြောပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကြက်ငွေတန်ဖိုးကျဆင်းလာတာကြောင့်ပြည်တွင်းကုန်စည်နှုန်းနဲ့စက်သုံးစီဈေးတွေလည်းမြင့်တက်နေပါတယ်မြန်မာနိုင်ငံတွင်ဖွံ့ဖြိုးတိုးတက်မှုအ ਨੇ စုံပြည်နယ်တစ်ခုဖြစ်တဲ့ရခိုင်ပြည်နယ်မှာလည်းကုန်စည်နှုန်းနဲ့စက်သုံးစီဈေးတွေမြင့်တက်လာနေတာကြောင့်နေဆက်ကုန်သွယ်ရေးမှာတယူပို့ဆောင်ရေးဇယိတ်တွေမြင့်တက်လာနေတယ်လို့လည်းလုပ်ငန်းရှင်တွေကပြောပါရယ်။ဒါအပြင်ရခိုင်နယ်စပ်ကုန်သွယ်ရေးအတွက်အဓိကကျတဲ့ကြက်သွန်ချင်းနဲ့တခြားကုန်ကြောက်တွေမှာယူနေရတဲ့ပြည်မဘက်မှာလည်းနိုင်ငံရေးမငြိမ်သက်မှုတွေကြောင့်ပုံမှန်ပစ္စည်းမရောက်တာတွေလည်းရှိနေပါရယ်။တယူပို့ဆောင်ရေးဇယိတ်မြင့်လာတာဟာလည်းရခိုင်နယ်စပ်ကုန်သွယ်ရေးကျဆင်းလာရတဲ့အချက်တစ်ခုဖြစ်တယ်လို့ကုန်သွယ်တွေကပြောပါရယ်ခင်ဗျာ။
ကိုငင်းကြပါရှင်မကြခင်မှာတော့ဖပွန် KI မှာတိုက်ပွဲတွေအတွင်းဒေတာကန်တချို့ထိခိုက်သေးဆုံးခဲ့တဲ့သတင်းပေးပို့ချက်ကိုနားဆင်ရဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်မှာပါကြာသပတေးနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင
် VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောင်းအဖြစ်နဲ့ VOA ပြည်သက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီ email သင်းလောင်းကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါသေးတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်စမောက်ရဲ့ internet ပင်မစာမျက်နှာပေါ်က email သင်းလောင်းတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ် email သင်းလောင်းဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီး email သင်းလောင်းတောင်းယူနိုင်ပါသေးတယ်။နောက်တစ်နည်းကတော့ VOA မြန်မာ email လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြောကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော် email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့လိုပါ යි နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစုရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
။ချက်တာပရီနေနဲ့ KVA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။မြန်မာစံတော်ချိန်နေနဲ့6နာရီခွဲပါပြီရှင်။ကျမတို့ထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါရစေ။အခုဒုတိယပိုင်းနိုင်ရီဝက်အတွက်အပတ်စဉ်ခန္ဓာတွေကိုတင်ဆက်တဲ့အခါမှာတော့
ကြိုတင်ပြီးတော့တတ်မှတ်ချက်မပါဘဲနဲ့အဲငញ្ញာရေးအတွက်ဆွေးနွေးကြမယ်လို့ဖိတ်ခေါ်လိုက်တဲ့အခါအဲဒီတက်တက်ကြွကြွနဲ့အဲလာတဲ့ EA ကိုပေါ့နော်တိုင်းနာလက်နဲ့ကန်ဖွဲ့စည်းကတိတ်ပြီးတော့မရှိသလောက်ဖြစ်တာပေါ့
ဒါကတော့အခြားရှုသွားတဲ့ငင်းကြေးဆွေးနွေးပွဲနဲ့ Federal အလားအလာအကြောင်းဆွေးနွေးထားတဲ့ဥကြော်စံတာရဲ့မြမရေးတုံးသက်ချက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။လူထုနဲ့ကျန်းမာရေးအားကစားကဏ္ဍစကားတွေကိုလည်းတင်ဆက်မှာပါ။အခုတော့ကျမတို့သတင်းပေးပို့ချက်တစ်ပုဒ်ကိုအရင်ဆုံးတင်ပြကြပါမယ်။ KND နဲ့ဖပွန်ခရိုင်အတွင်းမှာ KNU တပ်မဟာ9နဲ့စစ်ကောင်စီတပ်ပြေချားမှာတိုက်ပွဲတွေဟာနေ့စဉ်နီးပါးရှိနေပါတယ်ဖေဗူလာ23ရက်နေ့မှာဆိုရင်ဖပုံမြို့ပေါ်ကလူနေရပ်ကွက်ကိုလက်နက်ကြီးကျရောက်ခဲ့တာကြောင့်အရက်သားတဦးသေဆုံးပြီးတော့တချို့ဒဏ်ရာရခဲ့ကြပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောင်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်ကရင်ပြည်နယ် KNU တပ်မ6ထိန်းချုပ်ရာဖပုံခရိုင်တွင်းမှာတော့စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်တပ်မ5တို့ဟာနေ့စဉ်နီးပါးတိုက်ပွဲတွေဖြစ်နေပါတယ်ဒီအတွက်ဖပုံမြို့ပေါ်ကဒေသခံတွေလည်းဘေးလွရာကိုထွက်ပြေးနေရတယ်လို့ဖေဖော်ဝါရီလ23ရက်နေ့မှာတော့မကဟဲရက်ကွက်ကအိမ်မော်ကိုလက်နက်ကြီးတွေကျတဲ့အတွက်ဒေသခံတဦးသေဆုံးခဲ့ရတယ်လို့တခြားဒေသခံတွေလည်းထင်ရှားရခဲ့ကြောင်းဖပုံမြို့ကတဦးကပြောပြပါဗျ။
အသက်16နှစ်အရွယ်ကောင်မလေးကျောင်းလက်နက်ကြီးချီပြီးဆုံသွားတယ်။မကဟဲရက်ကွက်ဟုတ်ကဲ့မကဟဲရက်ကွက်အိမ်ကိုထိတာ။အသက်16နှစ်အရွယ်ကောင်မလေးကျောင်းလက်နက်ကြီးချီပြီးခွားဦးထိပြီးတီးသွားတာ။ဖြစ်နေတယ်ဖြစ်နေနေ့တိုင်းတနနေ့ပြစ်တယ်ဒီတိုင်းဒီတဟိုကတိုက်ပွဲမဖြစ်တော့သူတို့ညညပဲဆို6ပြည့်ရေယူနေတမအိမ်လိုလည်းမရဘူးအဲ့လိုမျိုးလေးအပြင်းလန်းထွက်မရခုကအိမ်ထဲမှာနေနေထိပါတာအများကြီးပဲထွက်ပြေးကုန်ခုကလေးတနေ့တနေ့တရားကြောင်းနေရကြောအဲ့လိုမပြေးနေရ
KNU ထိန်းချုပ်ရာတပ်မ5ဖပုံခရိုင်နဲ့တပ်မ3ခုတောက်မှာတော့နေ့စဉ်ဒီပါတိုက်ပွဲတွေရှိနေတဲ့အကြောင်းစစ်ကောင်စီဘက်ကလေရင်နဲ့ဗုံးကျဲတိုက်ခိုက်တာလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေကြောင့်ဒေသခံတွေမကြာခဏထိခိုက်သေးဆုံးမှုတွေရှိနေတယ်ဆိုပြီး KNU ရဲ့နိုင်ငံတကာဌာနပြောရေးဆိုခွင့်ရှိသူဖလိုစောတော်နီကလည်းအခုလိုပြောပါတယ်
။ကြာမကြာလည်းရှိရပါလေအဲ့ဒါရွာပြည့်တဲ့နောက်ဆိုတော့သူတို့ပြင်ပေါ်တော့သူတို့ပြေးလာတဲ့နေရာရှိတာတကယ်ဆိုင်။ကျွန်တော်တို့မြေပြင်တွင်တော့အဲ့လိုတိုက်ပွဲလေးအများကြီးရှိနေတယ်အဲ့မှာတော့တောင်းချောင်းနေတိုင်းလို့ဖြစ်တယ်အဆန်တူနေရ။တမန်ငါတို့တမန်တောင်းတို့တမန်နှိမ့်လို့မှာလူရောလူရောလည်းဖြစ်တယ်တမန်ငါဆိုတော့နေတိုင်းနေတိုင်းလို့ရှိတယ်အဲ့ဒါ
တင်ရင်ပြည်နယ်ကော့ကရိတ်မြို့တောင်ဘက်ကမိုင်ကုန်းကျေးရွာအတွင်းကိုတော့စစ်ကောင်စီတပ်ဖြစ်တဲ့ခလာရ69ကနေလက်နက်ကြီးနဲ့ပစ်နေတဲ့အတွက်ပြီးခဲ့တဲ့တောက်ကြနေ့ကရွာသားတဦးသေဆုံးပြီးတဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ကော့ကရိတ်မြို့နယ်နဲ့ဖားပေါ်မြို့နယ်ထဲမှာတော့စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွမြောက်ရေးတပ်တွေနေ့စဉ်ဒီပါတိုက်ပွဲတွေဖြစ်နေတယ်လို့ထွက်ပြေးတိမ်းရှောင်ကြတဲ့ဒေသခံတွေလက်နက်ကြီးကြီးစံများထိမှန်ပြီးသေဆုံးမှုတွေလည်းမကြာခဏရှိနေပါတယ်ရှင်။
VOA မြန်မာပိုင်းသတင်းတောက်မအေးမှာပါရှင်။ကျမတို့ VOA မြန်မာပိုင်းနဲ့ဒီလွတ်လပ်တဲ့အာရှတန် RFA တို့ပူးပေါင်းပြီးတော့လူထုမိတ်ဆွေ24နာရီရုပ်သံအစီအစဉ်ကိုလည်းတင်ဆက်နေပါတယ်။ဒီမြန်မာအရှိတောင်အာရှနဲ့ကဘာတလောကနောက်ဆုံးရဒီသတင်းအမှန်တွေကိုလည်းကျမတို့ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါ။ပထမအဦးဆုံးတော့ဥကြော်စံတာရဲ့မြမရေးတုံးသက်ချက်အစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါ။မကြာသေးမီကမြန်မာနိုင်ငံမှာဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးကိုဦးတည်တယ်ဆိုတဲ့ဆွေးနွေးပွဲတွေကိုစစ်ကောင်စီဘက်ကရောအမျိုးသားညီညွတ်ရေးအစိုးရ NUG ဘက်ကပါရှေ့စဉ်နောက်ဆင့်ဆိုသလိုပြုလုပ်ခဲ့ကြတာတွေ့ရပါတယ်။ပြည်ထောင်စုသားတွေလိုချင်တောင်းတနေကြတဲ့လိုလဲလိုအပ်တဲ့ဒီကိစ္စမှာဘယ်ဘက်ကပို့ပြီးတော့လက်တွေ့ခီးပေါင်နိုင်ပါသလဲ။မြမအရေးတုံးသက်သူဦးရဲထွန်းနဲ့ဦးကျော်စံတာတို့ဆွေးနွေးတုံးသက်ထားပါတယ်ရှင်။
ဒီတော့ခင်ဗျားပကြတိ39နှစ်မြောက်ပြည်ထောင်စုနေ့မှာစစ်ကောင်စီကသာဝရငင်းညာရေးပနာမဆွေးနွေးပွဲဆွေးတော်စီစဉ်ခဲ့ပါတယ်။ဒါပေမဲ့အဲ့ဒီဆွေးနွေးပွဲအပြားရှုသွားတယ်လို့စပြီးတော့ပြောရရင်မှန်မလားခင်ဗျာ
။အဲ့ဒီလိုပဲပြောရမှာပေါ့လေ။ဘာဖြစ်လို့လဲဆိုတော့ပြည်ထောင်စုနေ့ ဒီခွန်ဆက်ငါးနှစ်မြောက်ခန္ဓာမှာတိုင်းလာလက်နက်ကင်ဖွဲ့စည်းအားလုံးကိုဖိတ်ကြားပြီးတဲ့အခါကျတော့ဒီကြိုတင်ပြီးတော့တတ်မှတ်ချက်မပါဘဲနဲ့အဲငញ្ញရဲ့အတွက်ဆွေးနွေးကြမယ်လို့ဖိတ်ခေါ်လိုက်တဲ့အခါအဲဒီတက်တက်ကြွကြွနဲ့အဲလာတဲ့အီးကိုပေါ့နော်တိုင်းလာလက်နက်ကင်ဖွဲ့စည်းကအသိပြီးတော့မရှိသလောက်ဖြစ်တာပေါ့ဟိုဒီဆွေးလိုက်တဲ့ပုဂ္ဂိုလ်များကလည်း
ဒုတိယအချက်တတိယအချက်အဲ့လိုပုဂ္ဂိုလ်တွေပဲဖြစ်တော့ပြောင်းစုတဲ့ခန္ဓာပြီးတော့ဆွေးနွေးတဲ့ဆွေးနွေးပွဲမှာလည်းဆွေးနွေးပွဲဖြစ်တယ်ဆိုတော့ဖြစ်သဘောလောက်ပဲတွေ့ရတယ်အဲဆိုတော့ဒီဟာမျှော်မှန်းသလောက်သူတို့ထင်ထားသလောက်ဒီမအောင်မြင်ဘူးလို့ဖျားရှုသွားတယ်လို့ပြောမယ်ဆိုရင်ပြောနိုင်ပါတယ်ဗျတကယ်တော့တင်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုပေါ်ထွန်းရေးဆိုတာဟာမြန်မာ ဆိုတော့စစ်ကောင်စီကလည်းပဲစစ်ကောင်စီလို့ခေါ်စစ်အနာမသိခင်တော့ကစစ်တပ်တမတော်လို့ပဲခေါ်သူတို့ကလည်းပဲဒီကိစ္စကိုတကယ်ဖြစ်အောင်လုပ်ပါမယ်လို့အရင်ကတည်းကပြောလာခဲ့ပါတယ်တစ်ဖက်မှာလည်းပဲအရသာအစိုးရဒါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နောက်တိုင်းရင်းသားတွေကလည်းပဲဒီဟာကိုအဓိကပြောနေတော့ဒီ topics ဒီအကြောင်းအရာဟာအင်မတန်လူကြိုက်များတဲ့လူတိုင်းလူကြီးတဲ့ကိစ္စဖြစ်ပါတယ်ဆိုတော့အခုစစ်ကောင်စီကခေါ်ယူလိုက်တဲ့ကိစ္စမှာအပြားရှုသွားရတာဘာကြောင့်လဲသူတို့ခေါ်ယူခဲ့တာအချိန်ကမှားနေသလားသူတို့ရဲ့တကယ်စစ်မှန်တဲ့စေတနာဆန္ဒကိုရှိရလားဒါတွေကိုသဘောမပေါက်ကြတာလားဘယ်လိုကြောင့်လို့ကျွန်တော်သုံးသပ်ကြမှာခင်ဗျာ
ဒီအဓိကအဖြစ်တော့အခုလက်တွေ့ဒီမှာနိုင်ငံမှာဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေကြောင့်လို့ထင်ပါတယ်အဲဒီအခုအခြေအနေကဤလူလူတို့ကရွေးကောက်တင်ပြောင်းလိုက်တဲ့အစိုးရတရားကခေါ်တဲ့အစည်းအဝေးမျိုးမဟုတ်ဘူးခိတ္တရာကြီးအာဏာထိန်းထားတဲ့စစ်ကောင်စီကခေါ်တဲ့အစည်းအဝေးဖြစ်နေတယ်နောက်တစ်ခုကအရင်ဒီမတိုင်ခင်ကာလမှာကလည်းဦးသိန်းစိန်အစိုးရလက်ထက် NLD အစိုးရလက်ထက်အစိုးရလက်ထက်နှစ်ခုလုံးမှာလည်းဒါဘောရငင်းညာရဖို့အတွက်ဆိုပြီးတော့အဲဒီအစည်းအဝေးတွေလုပ်ခဲ့တာရှိတယ်ပေါ့နော်အဲ့ဓာတွေမှာသူတို့တက်ရောက်ပြီးဆွေးနွေးကြတဲ့အခါမှာ NCA လမ်းကြောင်းအတိုင်းဒီသွားဖို့ဆိုပြီးတော့အခြေခံအားဖြင့်တော့ frame ရှိပြီးထားပြီးသားပေါ့လမ်းကြောင်းရှိထားပြီးသားဆိုတော့အဲဒီစစ်ကောင်စီကအခုဒီတစ်ခေါက်ခေါ်လိုက်တဲ့အခါမှာဘာမှကြိုတင်သတ်မှတ်ချက်မထားဘဲနဲ့ဆွေးနွေးနိုင်ကြပါတယ်လို့ပြောပေမဲ့အဲတကယ်သူတို့ဒီဆွေးနွေးတဲ့အခါမှာ NCA လက်မှတ်ထိုးထားပြီး NCA လမ်းကြောင်းအတိုင်းအဲဘလို့ဆက်လျှောက်ကြမလဲဆိုတာကိုပဲပြောတာသတိထားလိုက်မိတယ်အဲ့လိုဖြစ်တဲ့အတွက်ကြောင့်မလို့ဒီတိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေတက်ကြကြတော့လဲနည်းနည်းတော့ဒီစိတ်ပြတ်သွားလိမ့်မယ်လို့ထင်တယ
် NCA လမ်းကြောင်းကိုဘဝင်မကြတာလဲပါတယ်တိုင်းသားအဖွဲ့စည်းတွေဘက်ကတရှင်ထဲမှာပဲစစ်ကောင်စီရဲ့ရည်တည်မှုစစ်ကောင်စီကိုဘဝင်မကြတာလဲပါတယ်ပေါ့လေအဲ့ဒီနှစ်ချက်လို့ပြောမှာပေါ့နော
်မှန်ပါတယ်ဗျမှန်ပါတယ်ဗျဟု
တ်ကဲ့အဲ့တော့ကျွန်တော်နောက်ချက်တစ်ဖက်ကိုပြန်ပြီးစဉ်းစားရအောင်တကယ်ဒီကိစ္စဟာလူတိုင်းလူကြီးမြင်မဲ့အင်မတန်ခက်ခဲတဲ့ကိစ္စဖြစ်နေပါတယ်မြန်မာနိုင်ငံရေးမှာဆိုတော့အချက်တစ်ဖက်မှာလည်းပဲအခုလူတွေကသုံးသပ်ကြရဲအနာသိန်းနာကိုဖိဆန်ကြတဲ့ PDF အရက်ဖက်ပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့ဒါတိုင်းသားအင်အားစုတွေဟာပုံမှန်စည်းလုံးညီညွတ်သွားတယ်လို့သုံးသပ်ကြပါတယ်ဒါပြည်မကထွက်လာတဲ့လူငယ်တွေမျိုးဆက်တွေဟာလည်းပဲတိုင်းရင်းသားအဖွဲ့ကိုအောက်ကိုပြီးတော့ဒါလက်နက်ကိုင်အနာဖီဆန်ရေးတော်လှန်ရေးကိုသူတို့လုပ်နေကြတယ်ဆိုတော့ပထမဆုံးကျွန်တော်သူတို့ဘက်ကလုပ်နေတဲ့ပြည်ထောင်စုညီညွတ်ရေးကိုမကြောက်ခင်အခုလက်ရှိအခြေအနေမှာတိုင်းရင်းသားတွေနဲ့ပြည်မကမျိုးဆက်တွေနဲ့စီလုံးညီညွတ်မှုပုံမှန်ခိုင်မာလာတဲ့ဆိုတဲ့အမြင်ကိုဥယျာထွန်းလက်ခံလာတာမှန်သလား
မှန်ပါတယ်ဗျအတိုင်းအတာတစ်ခုအထီးကတော့ဒီမကပမာပေါ့နော်ပမာအလူငယ်တွေမျိုးသက်တွေနဲ့ဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကြားမှာတိုင်းရင်းသားတွေရဲ့ခံစားချက်နဲ့ပတ်သက်လို့ရှင်အရင်တစ်လျှောက်လုံးကပြိတ်ပြီးတော့နားမလည်ဖြစ်ခဲ့ရတာနေပြီးတော့အခုကတော့ပို့ပြီးတော့ဒီကိုယ်လက်တွေ့ရင်ဆိုင်ရတဲ့အခက်အခဲတွေတော့ဖိနှိပ်ခံရမှုတွေကြောင့်ပို့ပြီးတော့နားလည်မှုရှိသွားတယ်တော့အပြန်အလှန်ကိုညီပြီးတဲ့အခါကျတော့အတူတကွဆန့်ကျင်တိုက်ခိုက်ကြတယ်ဆိုတော့အဲ့အချက်တွေအထိပါရောက်လာတာကိုတွေ့ရတယ်။သို့တော်လည်းတချို့သောတိုင်းရင်းသားအလန့်နဲ့ကန်အဖွဲ့အစည်းတွေနဲ့ကြားမှာတော့အဲ့လောက်ကြီးဒီဖြစ် ချင်းမလာတာကိုလည်းတွေ့ရတယ်ပြောချင်တာကတော့တိုင်းသားလည်းနဲ့ကိုင်အဖွဲ့ကြီးအားလုံးနဲ့ဒီမှကလူငယ်မျိုးသက်တွေကြားတဲ့ကနိုင်ငံရေးအမြင်ကအားလုံးသွားပြီးတော့ဒီစီလုံးညီညွတ်တူညီကြတာတော့မဟုတ်ဘူးအချို့နေရာတွေပေါ့အထူးသဖြင့်တော့အခုဒီလက်နက်ကင်ပြည်ပကပြင်းထန်နေတဲ့အဲ KNU နယ်မြေတို့ဒရနီတရားပြည်နယ်တို့နောက် KIA နဲ့ဆက်ဆက်တဲ့နယ်မြေတွေချင်းပြည်နယ်တွေမှာเนาะသကိုင်းတို့အလားမကွေးတို့အဲ့ဒေသတွေမှာဆိုလို့ရှိရင်ဒီတိုင်းသားလက်နက်ကင်အဖွဲ့အစည်းတွေရဲ့ကူညီမှုနဲ့ဒီမှာလူငယ်တွေရဲ့ PDF တွေရဲ့ဒေါ်လာတိုက်ခိုက်မှုတွေကရှင်သန်နေရတာဖြစ်တယ်သူတို့ ਨੇ ချိတ်ဆက်ထားနိုင်တဲ့နေရာတွေကနည်းနည်းပို့ပြီးတော့ဒီလှုပ်ရှားမှုတွေအားကောင်းတယ်ဆိုတာကိုတွေ့ရပါတယ်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ဒီမိနာ NUCC ပြည်သူ့လွတ်တော်ကုစားပြုကော်မတီကဒါဖွဲ့စည်းထားတဲ့အဖွဲ့အစည်းပေါ့လေအဲ့ဒီဖွဲ့စည်းရလည်းပဲသွေးသွေးပြင်းပြင်းပညာရေးဆွဲမဲ့ဆက်တဲ့ဖြစ်ပေါ့ဗျာသူတို့ဘက်ကလည်းပဲတက်တက်ကြောကြောလှုပ်ရှားနေကြပါတယ်ဒီကိစ္စမှာအသေးစိတ်ကြောထားပါတော့အဲ့ဒါသူတို့ရဲ့လှုပ်ရှားမှုအထက်မှာတိုင်းသားအင်အားစုတော်တော်များများတက်ရောက်ကြတယ်ဆိုတော့သူတို့ပြောကြပါတယ်ဆိုတော့သူတို့ဘက်ကလှုပ်ရှားမှုကိုရောစစ်ကောင်စီဘက်ကလှုပ်ရှားမှုနဲ့စာရင်ဘယ်လိုတွေးရပါစခင်ဗျာပို့ပြီးတော့ခြေတန်းရောက်နေသလားပို့ပြီးအသာလာကောင်းနေတယ်လို့ပြောမလား
အဲသူတို့ NUCC ပေါ့ဒီအမျိုးသားညီညွတ်ရေးအတိုင်းပင်ခံကော်မတီလားကောင်စီလားမသိအဲအဲဒီအဖွဲ့ကတော့သူတို့ဖွဲ့စည်းတဲ့အခါမှာအဖွဲ့ပေါင်း33ဖွဲ့နဲ့ဖွဲ့စည်းတယ်လို့ပြောတယ်အမျိုးသားအနေနဲ့ကတော့5မျိုးပေါ့လေအဲ့ဒီထဲမှာတိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေနောက် CRPH တတော်ကိုယ်စားလှယ်တွေနိုင်ငံရေးပါတီတွေပြည်내နဲ့တိုင်းဒေသကြီးတွေကအဲဒီ CSO တွေအဲ CDM လုပ်တဲ့ဝန်ထမ်းတွေစသဖြင့်ပေါ့လေအဲ့ဒါလို့အမျိုးသား5မျိုးနဲ့ဖွဲ့စည်းထားတယ်လို့ဟိုဆိုတယ်အဲ့ဒီထဲမှာအရေးကြီးတဲ့တိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေပါဝင်မှုကိုဟိုဒီတရင်နောက်ကမေးလိုက်တဲ့အခါမှာ7ဖွဲ့လောက်ပါတယ်လို့ဆိုပေမဲ့နာမည်အတိအကျနဲ့ပါတာက3ဖွဲ့ပဲရှိရင် KNU ရဲ့ကရင်ဒီရဲ့နောက်တစ်ခါ CNF ရဲ့ပေါ့လေ
။
ဒါနဲ့ဖွဲ့စည်းတွေကတော့ဒီနဲ့ညီညွတ်ရေးအတိုင်းအမြန်ကောင်စီအနေနဲ့ဆက်ကြတာအဲ့လိုမျိုးတွေလည်းတွေ့ရတယ်။နယ်မြေဒေသအခြေအနေပထွေနေထားကြောင်းမလို့ရုပ်စာကိုပုံမှန်လင်းလင်းကြောပြလို့မရဘူးဆိုပြီးတော့ပြောတာလည်းရှိတယ်။ဆိုတော့ဟိုခမန်းကြည့်ရတာကပုံမှန်လင်းလင်းပူပေါင်းပါဝင်တယ်ဆိုတာမျိုးမကြေညာကြပဲနဲ့အဲဒီပုံကိုယ်တွေလွှတ်ကြတဲ့အခါမှာလဲခုနပြောသလိုဒုတိယရံအဆင့်တတိယရံအဆင့်ပုံကိုယ်တွေနဲ့တက်ရောက်ပြီးတဲ့အခါကျတော့ဆွေးနွေးပွဲကိုတက်တယ်လို့ကျွန်တော်ယူဆတယ်။အဲ့တော့အဲ့ဒီအခြေအနေကိုခံမှန်းကြည့်လိုက်တော့အဲ NUCC မှာရောနတ်ဆကလုံးတဲ့ငင်းကြီးဆွေးနွေးပွဲတွေမှာရောအရင်သားလက်လက်ကန်ရဖွဲ့စည်းတွေကတက်တက်ကြွကြွနဲ့တက်တက်သားသားပူပေါင်းပါဝင်တာဆိုတာတော့မတွေ့ရဘူး။ဆိုတော့ဒါကအခြေအနေကိုနိုင်ငံရေးအခြေအနေကိုစောင့်ကြည့်နေတယ်လို့ယူဆတယ်
။စီအနာရှင်နဲ့ဆွေးနွေးရတာကပြည်သူလူထုရွေးကောက်တင်မြောက်ထားတဲ့အစိုးရနဲ့ဆွေးနွေးရပိုကောင်းတာပေါ့ဗျာ။ဒါကတော့ပိုပြီးထိရောက်မှုရှိရဲဆိုတာသူတို့လည်းသိကြမှာပါ။ဒါပေမဲ့ NLD ကပုဂ္ဂိုလ်တချို့ကတိုင်းသားပါတီတို့တိုင်းသားပါတီတို့အစည်းအဝေးမပြုနိုင်ဘူး။သူတို့ဒေသတွင်းပါတီတို့ပါခေါ်မယ်။အဲကျွန်တော်စီမလည်းပဲတိုင်းသားတွေပါတာပဲဆိုတာပြောခဲ့တာကိုဥယျာဉ်ထုံးလင်းမှတ်မိမှထင်ပါတယ်အဲ့ဒါ။ဆိုတော့အဲ့ဒီလိုသဘောထားမျိုးကြောင့်တိုင်းရင်းသားတွေတချို့ကအမြင်မကြည့်ခဲ့တာလည်းတွေ့ရတယ်။ဆိုတော့အခု NUCC ရဲ့လူရဟာ NLD ရဲ့သဘောထားတဲ့တိုင်းရင်းသားရဲ့လက်ခံနိုင်တဲ့အခြေအနေကိုပိုရောက်လာမယ်လို့များထင်ပါလား။ပိုရောက်လာနိုင်လား
။ဟုတ်ကဲ့။ဦးကျော်စန္ဒာပြောတဲ့ဥစ္စာကိုကျွန်တော်သတိထားမိပါတယ်။ဒီကြေညာကတော့ရှိတယ်။အဲ့တော့အခုဆွေးနွေးပွဲမှာလည်းတိုင်းသားလက်နက်ကိုင်အဖွဲ့ကြီးကတက်တဲ့ကိုယ်စလေကအဲ့ဒီကိစ္စကိုဟိုတကြုံတစပြောသွားတာရှိတယ်။ဒီတိုင်းသားလက်နက်ကိုင်အဖွဲ့ကြီးဒီအနေနဲ့ရလဲတန်တရားတော့ရှိတာပေါ့နော်။တန်တရားရှိတယ်ဘယ်လောက်ထိဒီခက်တွေစနစ်ကိုကျွန်တော်တို့လုပ်နိုင်ပါလဲဆိုတဲ့ဟာမျိုးပေါ့နော်။အဲ့ဒါကျွန်တော်အနေနဲ့တော့ဟိုကနကဦးတော်လန်သာပြောတဲ့အချက်လက်နဲ့ဆက်ဆက်ပြီးတော့အဲဒါကလည်းအချက်တစ်ချက်လို့မြင်ပါတယ်။မလုပ်နိုင်သေးတာကလို့လုံနေတဲ့ဒေါ်လာရေးရဲ့အလားအလာပေါ့နော်။အောင်ပွဲရနိုင်မှာတေချာရဲ့လားဆိုတဲ့ဟာပေါ့။အဲအဲ့ဒီအပေါ်မှာကတော့အဓိကတည်လိမ့်မယ်လို့ထင်တယ်။အဲ့တော့အောင်ပွဲရဖို့တေချာလေးလေး through bounce and move, not Puba Mua, Pobido, the Kedada Pilali, Pilali Melo, Utah.
ကျွန်တော်ဇန်နာရဲ့မြမကြီးတုံးသက်ချက်အစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြတာပါမြမကြီးတုံးသက်သူဦးရဲထွန်းကိုဆက်သွယ်မေးမြန်းခဲ့တာပါရှင်ဗီဒီယိုရဲ့မြမပိုင်းအစီအစဉ်ကြာတာပတိနေ့နည်းနည်းခင်းအစီအစဉ်တွေကိုကျွန်တော်တို့ဆက်လက်ထုတ်လွှင့်နေပါတယ်အခုတော့လူလူနဲ့ကျမ်းမာကြီးကိုကျွန်တော်တို့နားဆင်ကြည့်ရှုကြရအောင်ပါ Medical checkup ပြုလုပ်တဲ့နေရာမှာအသေးရောင်အတော်ဝါဘီပိုးနဲ့စီပိုးတွေကိုထည့်သွင်းစစ်ဆေးခြင်းအဖြစ်အကျိုးကျေးဇူးများစေနိုင်တဲ့အကြောင်းဒေါက်တာတန့်စောကတင်ပြထားပါတယ်ရှင်
Yoga Pian, Susso Susi, Tishikuda Naimu, Medical Checkup Pilo Deniama, Atayandawa, people sent the Sisimu, Tetu Pilo Jali Shibale, Medical Checkup Pilo Deca, Atayandawa, people Damaga, Atayandawa, Sibu, Tetu sent the Sisibi Mesuye, a Jujizu Miazi Naima Pidelu, a Tudu Yoga Tugusia went to Upitu, Dada Umo, Jonanga Kulubiwale.
They are Dawa Pua Solutions, Sarah, also the Sukwera, the Kua Busarusima, Yoga, they are Dawa, people that he bought also today. နောက်တော့စုကတော့တဲရောင်သားဝါအေဘိုးနဲ့အီဘိုးဆိုပြီးရှိတယ်အဲ့တော့လူတွေကတဲရောင်လဲဆိုရင်တဲရောင်သားဝါဆိုပြီးတွဲပြီးတော့ဇာတ်လို့မှတ်သားထားလေးရှိတယ်ပေါ့နော်အဲ့ဒီခါမှာဒီတဲရောင်သားဝါတဲ့ဒီတဲရောင်ယောဂမျိုးစားရတာတော့တဲရောင်သားဝါအေဘိုးနဲ့အီဘိုးကတဲရောင်သားဝါဖြစ်စီဘူးဆရာတို့တဲကျန်စာဖြစ်စီတယ်တဲရောင်သားဝါဘီဘိုးနဲ့စီဘိုးကတော့တဲအသားဝါတာမဖြစ်ဘူးလေမျက်စိလည်းမဝါဘူ တဲ့အောင်သားပါလည်းမဖြစ်ဘူး။ဘာဖြစ်လို့ဒီဘိုးရှိနေရလဲ။ဘာဘိုးဘာလို့ဒီဘိုးရှိနေရလဲ။ဟောနော်။အဲ့တော့ဒီဘိုးစီဘိုးရဲ့သဘောသဘာဝကကသူကတဲထဲမှာနေတယ်။တဲကိုတဖြည်းဖြည်းချင်းထိခိုက်တယ်။ချက်ချင်းကြီးရောင်ပြီးအဲဝါအသားဝါတဲ့စင်ကြီးရောက်အောင်ချက်ချင်းဒုက္ခပြီးတဲ့ဒုက္ခဘုံမျိုးစားမဟုတ်ဘူး။ဒါဆိုဒီဘိုးစီဘိုးရှိတောင်းဆရာတို့ကဒါကြောင့်မလို့သွေးထဲမှာကစစ်စေးမှပဲဆရာတို့ကသိရှိနိုင်တယ်။ဟောနော်။ယောဂလက္ခဏာမပြပဲနဲ့သွေးထဲမှာရှိတယ်။ဒါကြောင့်လို့ဆရာတို့က medical check up ဆိုပြီးတော့ယောဂလက္ခဏာမရှိခင်မှာဘယ်ယောဂတွေရှိနေသလဲဆိုတာကိုတိုးတင်းစစ်ဆေးတဲ့ medical check up မှာဆရာတို့ကဘီပိုးနဲ့စီပိုးကအများစုမှာတော့ထည့်သွင်းထားတာရှိပါတယ်။เนาะအဲ့တော့ဒီ medical check up လုပ်တဲ့ဒါမဲ့ဟိုလုပ်လို့ရှိတဲ့လူပေါ့เนาะလုပ်တဲ့လူရဲ့ရာဂိုင်နှုန်းကိုဆရာတို့ကတနိုင်ငံလုံးလူကြီးနဲ့ပြန်ပြီးတော့ကြည့်မယ်ဆိုရင် medical check up လုပ်တဲ့လူကြီးကတော့နည်းနေပါသေးတယ်ပေါ့เนาะတစ်ကတော့ပုံစံစိများလာရဲ့တစ်ခုကတော့ဒီတကယ်ချက်ကလုပ်ခြင်းအပြင်ရရှိမဲ့အကျိုးကျေးဇူးတွေကိုတရားမသိတာပေါ့နော်တကယ်ပြီးပတ်သက်ရှိရင်တော့မှာဘယ်ကချက်ကလုပ်တာဒုက္ခတွေ့သွားရင်ဒုက္ခပဲနော်မစစ်သေးဘူးငယ်သေးတယ်အဲ့တော့စသည်အပြင်အကြောင်းမျိုးမျိုးနဲ့မစစ်တဲ့လူတွေလည်းရှိတယ်ပေါ့နော်သူတို့ကတော့အသိပညာရှိတာတယ်ဘယ်ကချက်ကလုပ်တာကောင်းလဲဆိုတာသိတာတော့သူကလုပ်ပါပေါ့ဒါမဲ့တချို့လလန်းမမီတဲ့လူတွေလည်းရှိနိုင်တယ်ပေါ့နော်ကျန်တဲ့ဇာဝနေရေးဦးစားပေးနေရတဲ့ခါမှာဒီစိတ်ကုသရေးနဲ့စိတ်ကုသရေးအတွက်တော့ဖြစ်မှာပဲခုပဲပေါ့နော်မဖြစ်ခင်တော့ပတ်သက်ကျိုးပြီးတော့မပုံရင်တဲ့လူအုပ်စုပဲရှိတယ်ပေါ့နော်ဆိုတော့သူတို့အတွက်ကိုတော့ဆရာကအသိဉာဏ်အသိပညာပေးရမယ်လိုအပ်လို့ရှိရင်ဆရာတို့ကဒီကုန်ကြဈေးနည်းနည်းနဲ့စစ်ဆေးနိုင်အောင်လို့ဆောင်ရွက်ပေးနိုင်တယ်ဆိုရင်တော့သူတို့အတွက်လည်းအကျိုးများမှာဖြစ်ပါတယ်ပေါ့နော
်အတဲ့အောင်တော့ဘီဘိုကူးဆက်ခံထားရခြင်းမရှိဘူးလို့သိရပြီဆိုရင်ဘီဘိုကာဝယ်ဈေးထိုးပြီးအချိန်မီကာဝယ်ထားလို့ရပါတယ်အတဲ့အောင်တော့စီပိုးအတွက်ကာဝယ်ဈေးမရှိသေးဘူးဆိုပေမဲ့စီပိုးကူးဆက်ခံရပြီလို့စောစောစီစီဖော်ထုတ်သိရှိနိုင်ခဲ့မယ်ဆိုရင်ပျောက်ကင်းအောင်ကုသနိုင်တဲ့နည်းလမ်းတွေရှိတာကြောင့်အကျိုးကျေးဇူးများစေနိုင်တယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကရှင်းပြပါပါတယ်အ
တဲ့အောင်တော့လည်းဘီဘိုနဲ့စီပိုးကပြန်ချုပ်ပြီးပြောရမယ်ဆိုလို့ရှိရင် medical check up ဒီကျန်းမာရေးစစ်ဆေးမှုလုပ်တိုင်းလုပ်တိုင်းမှာပါဝင်ရပါမယ်သူတို့ပြင်လူငယ်တွေမှာလည်းပါပါပါအလုပ်လဲဆိုရင်အသေးအောင်တော့ကဘီပိုးမရှိသေးဘူးဆိုရင်ဆရာကဘီပိုးကာဝယ်ဈေးထိုးဖို့လိုအပ်ပါတယ်အသေးအောင်တော့ကစီပိုးတွေ့ခဲ့လို့ရှိရင်ကုသပြောင်းပေးနိုင်တဲ့အတွက်အခုချိန်မှာဆရာတို့ကစီပိုးလည်းစစ်ပါလို့ပြောခဲ့လို့ရတယ်ပေါ့နော်တော့လူငယ်တဲ့နော်20တော့ဆိုရင်ဆရာတို့အသေးအောင်တော့ကစီပိုးဆရာတို့ကကြောက်အောင်ကုသလို့မရတဲ့အခါမှာကျတော့စစ်ပြီးတွေ့ပါလို့မှလည်းဘာမှလည်းလုံးမရဘူးဆိုပြီးတော့မစစ်ကြတဲ့သူတွေလည်းရှိတယ်တချို့ကုမ္ပဏီ medical check up package တွေမှာအသေးအောင်တော့ကစီပိုးမပါဘဲနဲ့ဒီဘိုးကိုပဲစစ်တဲ့လူတွေလည်းရှိတယ်ပေါ့နော်ပုံဒီချို့လည်းရှိတယ်အခုနောက်ပိုင်းမှာတော့မြေသူမဆိုသည်ဘယ်ကဲချက်ကလုပ်မယ်ဆိုရင်ဘီရောစီရောစစ်ဆေးမှုတက်ပါတယ်တွေးခဲ့လို့ရှိရင်လည်းနှစ်ခုလုံးကိုဆက်ပြီးတော့မစိုးတော့အောင်ကုသတဲ့ဤတွေရှိတဲ့အတွက်ကြောင့်မြေသူမဆိုမစစ်ရသေးဘူးဆိုရင်ဘီနဲ့စီနဲ့စစ်ပါ B ဘိုးမရှိဘူးဆိုရင်ကာဝယ်စေးထိုးပါ C ဘိုးမရှိရင်ကိုယ်တည်းတဲထိခိုက်မှုအနေနဲ့နေတယ်ဒါကိုဆက်လက်စောင့်ထေးရမယ် C ဘိုးကိုဝင်အောင်ကာဝယ်တဲ့ဤစက်တွေကိုဆက်လက်စောင့်ရမယ်ဆိုလို့ရှိရင်ဒီတဲရောက်တော့ B ဘိုး C ဘိုးနှစ်ခုကြောင်းတော့ကိုယ့်ရဲ့တဲထိခိုက်မှုကာဝယ်သွားနိုင်မှာဖြစ်ပါ
မက်ဒီကယ်ချက်ကပ်ပြုလုပ်တဲ့နေရာမှာအသေးအောင်တော့ဘီဘိုးနဲ့စီဘိုးတွေကိုထည့်သွင်းစစ်ဆေးခြင်းအပြင်အကျိုးကျေးဇူးများစေနိုင်မှာဖြစ်တဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပ
ါဒါကတော့ဒေါက်တာတန်းဆိုတင်ဆက်နေတဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ပါရှင်ကြာတာပလင်းနေနေတဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီကနေ9နာရီထိတင်ဆက်နေပါတယ်အခုတော့အားကစားကဏ္ဍကိုနားဆင်ကြည့်ရှုကြရအောင်ပါဒီတစ်ပတ်အတွက်တော့စင်ကာပူနိုင်ငံမှာပြီးခဲ့တဲ့ရက်ပိုင်းကကွယ်လွန်သွားခဲ့တဲ့တချိန်ကအာရှရဲ့အဆင့်တက်ခေါက်သီးသမားနဲ့အေရှန်တောခေါက်သီးပြိုင်ပွဲတွေရဲ့ဥက္ကဋ္ဌကြည်လဟန်ရဲ့အကြောင်းတွေကိုဒီတစ်ပတ်ရဲ့အားကစားကဏ္ဍမှာကိုရနိုင်ကစူးစီးတင်ပြထားပါရရှင
်အာရှခေါက်သီးပြိုင်ပွဲမှာတချိန်ကနံပါတ်1ကစားသမားဖြစ်ခဲ့တဲ့မြန်မာနိုင်ငံကနာမည်ကြီးကောက်သီးသမားချီလာဟန်ကွယ်လွန်သွားပြီဖြစ်ပါတယ်။ဦးချီလာဟန်ဟာစင်ကာပူနိုင်ငံမှာဖေဖော်ဝါရီ19ရက်နေ့စနေနေ့ကဒေသစံတော်ချိန်3နာရီခွဲလောက်မှာကွယ်လွန်သွားခဲ့တာဖြစ်ပါတယ်။သူဟာကင်ဆာရောဂါကိုကုသနေရင်းနဲ့တခြားနောက်ဆက်တွဲကျန်းမာရေးပြဿနာတွေနဲ့ကွယ်လွန်သွားခဲ့တာဖြစ်တယ်လို့ဆိုပါတယ်။ကွယ်လွန်ချိန်မှာတော့သူဟာအသက်62နှစ်ရှိဖြစ်ပါတယ်။1980နဲ့80ပြည့်လွန်နှစ်တွေအတွင်းမြန်မာနိုင်ငံကထွက်ပေါ်ခဲ့တဲ့နာမည်ကြီးကောက်သီးသမားတွေထဲမှာကြီလာဟန်လည်းတဦးပါဝင်ဖြစ်ပြီးတော့အဲ့ဒီအချိန်ကညာအေးမောင်ပြုံးနေဝမြက်ဇော်မိုးနဲ့ကြီလာဟန်တို့ဟာမြို့ကောက်သီးလောကရဲ့နာမည်ကြီးအကြော်မော်တွေဖြစ်ကြပါတယ်ဒီထဲမှာထူးထူးခြားခြားကြီလာဟန်ကတော့ကျေးဇာကောက်သီးသမားအဖြစ်နဲ့ပရိုလိုင်းကိုပြောင်းပြီးပြည်ပမှာထွက်ကစားတဲ့သူတစ်ယောက်လည်းဖြစ်ပါတယ်ရှင်းတော်အာရှနဲ့အာရှအပါဝဲနိုင်ငံတကာပွဲတွေမှာဝင်ရောက်ရှင်ပြိုင်ခဲ့ပြီးတော့အာရှပြိုင်ပွဲတွေမှာတော့အောင်မြင်မှုတွေရခဲ့သူဖြစ်ပါတယ်1980ပြည်လွန်နှစ်တွေအတွင်းဥရောပနဲ့ဩစတြေးလျဘက်ကပြိုင်ပွဲတွေမှာအာရှကကစားတဲ့သူဆိုလို့အဲ့ဒီအချိန်ကကြီလာဟန်တယောက်တည်းရှိခဲ့တာဖြစ်ပါတယ်။ကြီလာကစားသမားအဖြစ်နဲ့ကမ္ဘာတဝန်းကပြိုင်ပွဲတွေကိုဝင်ရောက်ရှင်ပြိုင်ခဲ့ပြီးတော့အချိန်အတော်များများကိုတော့အာရှနဲ့ဩစတြေးလျကပြိုင်ပွဲတွေမှာကစားခဲ့တာဖြစ်ပါတယ်။1980ကနေ2004ခုနှစ်အထိခေါင်းသီးကစားသမားအဖြစ်နဲ့ပြိုင်ပွဲတွေဝင်ကစားခဲ့ပြီးမြန်မာနိုင်ငံအတွက်လည်းခေါင်းသီးကမ္ဘာဖလားလို့ဆိုရမယ်နိုင်ငံလိုက်ပြိုင်ပွဲမှာ၅ကြိမ်ကိုစားပြုပြီးတော့ကစားခဲ့သူဖြစ်ပါတယ်။ဒီသာကစားသမားတယောက်အဖြစ်နဲ့25နှစ်ကြာကစားခဲ့တဲ့ကာလအတွင်းမှာတော့သူဟာအရှိတောင်အာရှနဲ့အာရှကနိုင်ငံတကာပြိုင်ပွဲတွေမှာ12ကြိမ်ဘူးဆွဲခဲ့ပါတယ်။ဒီထဲမှာအထင်ရှားဆုံးအောင်မြင်မှုကတော့1994ခုနှစ်စင်ကာပူ Open မှာဘူးဆွဲခဲ့တာနဲ့1999ခုနှစ်က Volvo China Open ကိုဘူးဆွဲတာဖြစ်ပါတယ်။ဒီလဟာ1999ခုနှစ်က Volvo China Open ကိုဘူးဆွဲပြီးတဲ့နောက်မှာတော့အာရှမှာနံပါတ်1ကစားသမားဖြစ်လာခဲ့ပါတယ်။စင်ကာပူ Open ကိုကြီးလာဟန်အပြင်မြန်မာနိုင်ငံသားတွေကနောက်ထပ်အနိုင်ရဘူးတဲ့သူတွေကတော့ညာအေးနဲ့ဇော်မိုးတို့ဖြစ်ပြီးတော့ညာအေးက1981ခုနှစ်နဲ့ဇော်မိုးက1998မှာအနိုင်ရခဲ့တာပါ။2000ခုနှစ်ကတော့ကြီးလာဟန်ဟာကမ္ဘာကျော် Saint Andrew's Club မှာကျင်းပခဲ့တဲ့ British Open ဂေါက်သီးပြိုင်ပွဲနဲ့ Spain နိုင်ငံမှာကျင်းပခဲ့တဲ့ WGC World Golf Championship ပြိုင်ပွဲတွေကိုဝင်ရောက်ရှင်ပြိုင်ခွင့်ရခဲ့ပါတယ်။WGC ပြိုင်ပွဲမှာတော့၄ရက်စလုံးကစားခွင့်ရခဲ့ပြီးမြဲ British Open မှာတော့၂ရက်ပဲကစားလိုက်ရပြီးတော့ပြိုင်ပွဲကနေထွက်ခဲ့ရပါတယ်။အဲ့ဒီအချိန်က Saint Andrew's Club မှာပထမဆုံးရိုက်ရတဲ့ရိုက်ချက်နဲ့ထိုင်းနိုင်ငံဘန်ကောက်မြို့က Johnny Walker Classic ကောက်သီးပြိုင်ပွဲမှာကမ္ဘာကျော် Tiger Woods နဲ့အတူတွဲပြီးတော့ပထမဆုံးရိုက်ရတဲ့ရိုက်ချက်တွေကသူ့ရဲ့ကစားသမားတက်တန်းတစ်လျှောက်မှာစိတ်အလုံရှားဆုံးအချိန်တွေဖြစ်ခဲ့တယ်လို့မနစ်က The Golf House နဲ့ Interview မှာပြောခဲ့ပါတယ်။2004ခုနှစ်မှာတော့သူဟာပြိုင်ပွဲတွေကစားတာကနေအနားယူပြီးတဲ့နောက်2006မှာသူဟာ Asian Tour ပြိုင်ပွဲတွေရဲ့ဥက္ကဋ္ဌဖြစ်လာခဲ့ပါတယ်။ဒါကတော့သူ့အတွက်ကောက်သီးသမားတယောက်အနေနဲ့အကြီးမားဆုံးအောင်မြင်မှုလို့ဆိုရမှာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ကြီလာဟန်ဟာသူဥက္ကဋ္ဌဖြစ်တဲ့တာဝန်ယူခဲ့တဲ့အချိန်တွင်အာရှပြိုင်ပွဲတွေကိုကမ္ဘာအဆင့်မီလာအောင်ကမ္ဘာအဆင့်ကိုတိုးနိုင်အောင်လုပ်နိုင်ခဲ့ပြီးတော့ကမ္ဘာကျော်ကောက်သီးသမားတွေအတော်များများဟာလည်း Asian Tour ပြိုင်ပွဲတွေကိုနောက်ပိုင်းမှာအတော်လေးဝင်ပြိုင်လာခဲ့ကြတာဖြစ်ပါတယ်။ကြီလာဟန်ကွယ်လွန်သွားတဲ့ပုံမှာ Asian Tour ပြိုင်ပွဲတွေကလည်းဝန်ထဲကြောင်းပြောကြားထားပြီးတော့အခုလိုကြီလာဟန်ကိုဆုံးရှုံးလိုက်ရတာဟာအာရှရဲ့အကောင်းဆုံးကောက်သီးသမားတွေထဲကတယောက်ကိုဆုံးရှုံးလိုက်ရတာဖြစ်တယ်လို့အာရှကောက်သီးလောကရဲ့အကောင်းဆုံးဦးဆောင်သူတွေထဲကတယောက်ကိုဆုံးရှုံးလိုက်ရတာဖြစ်တယ်လို့လည်းလက်ရှိ Asian Tour ပြိုင်ပွဲတွေရဲ့အမှုဆောင်အရာရှိချုပ်ကိုချိုမင်းတန်းကပြောပါတယ် Tabian the Chinga Uyoba Rider Cup attain a thing of the Hong Thomas Yongale, Gila Hanquel and Dora Ha, Lomer same Gongzi other than Chibido, Gila Hane, Kimilia, Gombole, Gila Hane, two Gaudi Johnny, Yosu, Sunigarigu, a Mediani Ma Pijao, a Gulu Quellon Dora Ha, Taku, Solon Bido, Nyanzo, and now you bought the Nagin Sovio to your Twitter Ma Yitabare. Tabian Uyoba, PGA, two Gaudi Jamberi at Musa Yashijo, Keep Pelegale. ကျွန်တော်တို့ခေါင်းကြီးလောကအတွက်အများကြီးအကျိုးပြုနိုင်ခဲ့တဲ့သူတယောက်ဖြစ်သလိုမိတ်ဆွေကောင်းတယောက်လည်းဖြစ်ပြီးသူကိုဆုံးရှုံးလိုက်ရတဲ့အတွက်ကျွန်တော်တို့အလွန်ပဲဝမ်းနည်းမိတယ်ဆိုပြီးတော့ဥရောပပီဂျီအေတူးအဖွဲ့ကစားပြောကြားထားပါတယ်ဂျီလန်ဟာဆယ်နှစ်တာကလေးကဂျေဇာခေါင်းကြီးသမားတယောက်ဖြစ်ချင်းခဲ့သူဖြစ်ပြီးတော့လူငယ်တွေကိုလည်းခေါင်းကြီးကစားတာကိုဖွံ့ဖြိုးတိုးတက်ဆင Future Championship Award ဆိုတဲ့ပြိုင်ပွဲကိုလည်းထုတ်ဆောင်သွားမှာဖြစ်တယ်ဆိုတာပြောကြရင်လည်းဒီတစ်ပတ်ရဲ့အားကားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါမယ
်။ကိုရင်နိုင်တင်ဆက်တဲ့အားကားကဏ္ဍပါရှင်။VOA American အတန်နဲ့လွတ်လပ်တဲ့အာရှအတန် RFA တို့ပူးပေါင်းပြီးတော့လူထုမိတ်ဆွေ24နာရီအစီအစဉ်ကိုလည်းတင်ဆက်နေပါတယ်။အခုကျွန်တော်တို့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့နနက်ခင်း1နာရီအစီအစဉ်ကိုတော့မနက်8နာရီကနေ9နာရီအထိလိုင်းဒိုမီတာ20 kHz 15113ညာလိုင်းဒိုမီတာ25 kHz 11823ညာလိုင်းဒိုမီတာ32 kHz 9335တို့ကနေပြန်လည်ထုတ်လွှင့်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုကိုစော်မိုးကျော်ကပြောပြမှာပါရှင်။
ဂရင်းဘော်ရုရှားကစီးရီးယားဘီအားပင်းနေတာကိုတုံ့ပြန်တဲ့အနေနဲ့ရုရှားကလည်းတဘာဝတန်းခွေတင်ပို့မဲ့ Nord Stream 2 Pipeline စီမံကိန်းအပေါ်ပိတ်ဆို့ဒဏ်ခတ်အရေးယူလိုက်ကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကဗုဒ္ဓဟူးနေ့မှာကြေညာလိုက်ပါတယ် Pipeline စီမံကိန်းလုပ်ကံနေတဲ့ကုမ္ပဏီနဲ့အမှုဆောင်အရာရှိတွေအပေါ်အရေးယူဒဏ်ခတ်လိုက်ကြောင်းဗုဒ္ဓဟူးနေ့မှာပဲသမ္မတကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါအမေရိကန်အပါအဝင်အနောက်နိုင်ငံတွေရဲ့ရုရှားအပေါ်ပိတ်ဆို့ရေးယူမှုတွေကိုတော့ဗုဒ္ဓဟူးနေ့မှာပဲယူကရိန်းအစိုးရကကြိုဆိုလိုက်ပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းကဒုံနက်နဲ့လူဟန်စတေတာတွေကိုကျူးကျော်သိမ်းပိုက်တဲ့ရုရှားသမ္မတဗလာဒီမာပူတင်ရဲ့လှုပ်ရှားဟာဒီမိုကရေစီကိုတိုက်ခိုက်တဲ့လှုပ်ရှားအဖြစ်အမေရိကန်ထိပ်တန်းလွှတ်တော်အမတ်တွေကပြောဆိုလိုက်ပါတယ်။ဒီနေ့ဒီအချိန်ဒီလိုဖြစ်ကြီးတဲ့မှာတိုင်းပြည်တစ်ပြည်ကိုဖိနှိပ်တဲ့အာဏာရှင်ဝင်ရောက်ကျူးကျော်တာကိုမြင်ရတာဟာမယုံနိုင်လောက်စရာပါပဲ။2016ခုနှစ်တုန်းကအမေရိကန်ဒီမိုကရေစီကိုတိုက်ခိုက်ခဲ့တာလေဒီအာဏာရှင်ပါပဲလို့ရုရှားသမ္မတပူတင်ကအမေရိကန်ရွေးကောက်ပွဲကိုဝင်ရောက်ဆွတ်ဖက်ခဲ့တာကိုရည်ညွှန်းပြီးဗုဒ္ဓဂုနေကသတင်းစာရှင်းလင်းပွဲမှာလွတ်တော်ဥက္ကဋ္ဌနန်စီပလိုစီကပြောဆိုခဲ့ပါတယ်။ဥရောပသမ္မတကတော့နိုင်ငံတကာဥပဒေချုပ်ပေါက်ပြီးယူကရိန်းရဲ့အကျိုးစားအာဏာကိုထိပါစေဖို့မဲပေးခဲ့တဲ့ရုရှားလွတ်တော်အမတ်352ဦးအပါအဝင်အခြားလူပုဂ္ဂိုလ်28ယောက်နဲ့ကုမ္ပဏီတွေကိုဒဏ်ခတ်ရေးယူသွားဖို့သဘောတူခဲ့တယ်လို့ဥရောပသမ္မတနိုင်ငံသားရေးမူဝါဒအကြီးအကဲဂျိုးဆက်ဘိုရယ်ကအင်ကာနေမှာပြောဆိုခဲ့ပါတယ
်။ကုဆောင်မို့ကြပါရှင်။တရင်အချင်းချုပ်ကိုပြောပြသွားတာပါ။ဒီကနေ့ဒီကြာတာပတိနေ့နည်းနည်းခင်းအစီအစဉ်ကိုမြန်မာစံတော်ချိန်နည်းနည်း6နာရီကနေ9နာရီထိတင်ဆက်ခဲ့တာပါ။VOA မြန်မာပိုင်းရဲ့ဒီညပိုင်းရေဒီယိုရုပ်သံအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ဒီကနေ့မနက်အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲမွန်ပါ။အသံဖန်းအင်ဂျင်နီယာကတော့ဂျီမီကုတ်ဖြစ်ပါတယ်။ရုပ်သံအင်ဂျင်နီယာကတော့ဇူဘဲအယ်တာရပ်ပါရှင်။ VOA မြန်မာပိုင်းကနေထုတ်လွှင့်နေတဲ့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာအချိန်မီနားဆင်ကြည့်ရှုနိုင်ကြပါရရှင်။ကျမတို့စီစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့ကဘာတော်ကတော်ရရှင်အားလုံးကိုကျေးဇူးတူတင်ပါတယ်။ BND ရဲ့အတွေ့အကြုံကနေကြေကွာပါစေရှင်။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.